Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2016ခုနှစ်ဖေဖော်ဝါရီလ9ရက်တနင်္ဂနွေနေ့မနက်ဖြန် VOA စီစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 30နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါရဲ့ရှင်။ကျမခွာညိုပါခုမနက်ခင်စီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမနန္တာချန်နဲ့အတူကြီးညာပေးမှာပါတူရကီကနေပေးထားတဲ့ကတိအတိုင်းဒုက္ခသည်တွေဝန်နိုင်အောင်တကားတွေဖွင့်ပေးဖို့ EU ဥရောပကတောင်းဆိုနေသလိုဥရောပမျိုးကြီးတွေမှာတော့ဒီဒုက္ခသည်တွေကိုလက်မခံဖို့အတွက်ဆန္ဒပြနေပါတယ်ထိုင်ဝမ်မှာမနစ်ကလှုပ်ခတ်ခဲ့တဲ့ငလျင်ရောက်တေဆုံးသူက29ဦးထက်မနည်းရှိနေပြီဖြစ်ပါတယ်ပါကစ္စတန်မှာတော့ကျောင်းဆရာတွေစာသင်ခန်းသွားဖို့အတွက်သေနတ်တွေကိုင်းနေကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမကွာညိုရင
်ကောင်းပါပြီရှင်အခုမနစ်ကမှနာဆင်ရဖို့ရှိတဲ့မြန်မာပြည်ဆိုင်ရာသတင်းလွှာထဲမှာတော့မြန်မာနိုင်ငံအတွင်းကျူးကျော်ရက်ွက်တွေဖျက်ဆီးတိုက်ခိုက်ခံရတာတွေနဲ့ပတ်သက်လို့
ခလေးတွေကပေးရောက်ဆိုပြီးနေရှိုးခဲ့တာတို့ကအခွဲက
မိမရဲ့ခလေးမိမတွေခလေးတွေအပွားကြီးတွေအကုန်တတ်တယ်
ဒေသခံတွေရဲ့ရင်ဖွင့်ပြောပြချက်ပါဝင်တဲ့သတင်းလွှာတစ်ပုဒ်ကိုနားဆင်ရမှာဖြစ်ပြီးမြန်မာရေးသုံးသပ်ချက်နဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်လည်းရှိပါတယ်။အစီအစဉ်နောက်ပိုင်းမှာတော့စနေနေ့ညကထုတ်လွှင့်ပေးခဲ့တဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရမှာပါ။ဒီလိုသတင်းဆောင်မတွေအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မန္တရာချန်တို့ကကြီးညာပေးပါမယ်ရှင်။
အာဖဂန်နစ္စတန်ဆိုရနဲ့အာဖဂန်တာလီဘန်တွေကြားငြင်းချင်းအတွက်တိုက်ရိုက်ဆင်းရဲမှုတွေအဆင်ပြေပြေကျင်းပနိုင်ဖို့လမ်းပြအမြေပုံတရက်ကိုအမေရိကန်တရုတ်ပါကစ္စတန်နဲ့အာဖဂန်နစ္စတန်ကိုယ်စားလှယ်ရဲ့စနေနေ့အစ္စလာမဘတ်စီဝေးကနေတည်ပြုပေးခဲ့ပါတယ်။ဆင်းရဲဘွယ်ကျင်းပမဲ့ရက်ကိုတတ်မှတ်နိုင်ဖို့အတွက်လေးနိုင်ငံကကြိုးစားနေတယ်လို့ဒီလေးနိုင်ငံပါဝင်တဲ့အဖွဲ့ဆင်းရဲဘွယ်ပြပြုလုပ်တဲ့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီဆင်းရဲဘွယ်တွေကိုဒီလမကုန်ခင်မှာကျင်းပနိုင်လိမ့်မယ်လို့မျှော်မှန်းထားပြီးတာလီဘန်အဖွဲ့တွေအားလုံးဒီဆင်းရဲဘွယ်မှာပါဝင်ကြဖို့လည်းတောင်းဆိုထားပါတယ်။ဒီလမ်းပြအမြေပုံမှာလှုပ်ဆောင်ရမယ့်အဆင့်တွေနဲ့လုပ်ငန်းရှင်အဆင့်ဆင့်ပါဝင်မယ်လို့ဖော်ပြပါတယ်။ဒီလုပ်ငန်းရှင်ကနေအာဖဂန်နစ္စတန်နိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ပြီးနိုင်ငံရေးသဘောတူညီမှုတွေရဖို့အထိဥတီလှုပ်ဆောင်တော့မှာဖြစ်ကြောင်းလေးနိုင်ငံပါတဲ့အဖွဲ့ကလေးနဲ့ပြောပါတယ်။အာဖဂန်တာလီဘန်အဖွဲ့ကတော့ဒါဟာတစ်ဖက်သက်လှုပ်ဆောင်တာဖြစ်ပြီးရလကောင်တစုံတရာထွက်လာဖို့မမြင်ဘူးလို့ VOA ကိုပြောပါတယ်။ဒီအဖွဲ့ရဲ့နောက်တစ်ချိန်အစည်းအဝေးကို February 23ရက်နေ့မှာအာဖဂန်နိုင်ငံကဘူးမြို့မှာပြုလုပ်မှာဖြစ်ပါတယ်။
ဆီးရီးယားနိုင်ငံအလက်ပိုနယ်မှာအစိုးရရဲ့ပြင်းထန်တဲ့ထိုးစစ်ကြောင့်ဒီတစ်ပတ်ထဲထွက်ပြေးလာကြတဲ့ထောင်ပေါင်းများစွာသောဆီးရီးယားရဲသားတွေအတွက်နယ်စပ်ဂိတ်တွေကိုဖွင့်ပေးဖို့ဥရောပသမဂ္ဂ EU တာဝန်ရှိသူတွေကတူရကီအစိုးရကိုတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်တွေအလုံးအင်းနဲ့ဝင်ရောက်လာတာကိုလက်ခံဖြေရှင်းနိုင်တဲ့တိုင်းပြည်တစ်ခုဖြစ်ဖို့ကတိပြုထားတဲ့အတိုင်းပဲအကောင့်ထက်ဖို့ရေး EU အနေနဲ့အားပေးတဲ့အကြောင်း EU နိုင်ငံသားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂရီနီကဥရောပနိုင်ငံသားရေးဝင်ကြီးတွေနဲ့တူရကီနိုင်ငံသားရေးဝင်ကြီးတို့ကိုစနေနေ့ကအစည်းအဝေးမှာပြောကြားခဲ့တာဖြစ်ပါတယ်။ဆီးရီးယားနိုင်ငံတွေကနေထွက်ပြေးလာကြသူတွေဟာနိုင်ငံတကာအကာအကွယ်လိုအပ်ကြတဲ့ဆီးရီးယားနိုင်ငံသားတွေဖြစ်တဲ့ဆိုတာမေးနေစရာမလိုပါဘူးလို့လည်းနယ်သာလန်နိုင်ငံအမ်စတာဒမ်မှာကျင်းပနေတဲ့အစည်းအဝေးမှာ EU နိုင်ငံသားမူဝါဒရေးရာအကြီးအကဲကပြောဆိုသွားခဲ့ပါတယ်။တူရကီဝင်ကြီးချုပ်အာမက်ဒါဗူဒိုဂလူကတော့ဒုက္ခသည်တွေကိုဝင်ခွင့်ပြုမယ်လို့လွန်ခဲ့တဲ့နှစ်ရက်ကလန်ဒန်မှာကျင်းပတဲ့ Syria အလှူရှင်များရဲ့ညီလာခံမှာပြောဆိုထားပါဗျ။ဒါပေမဲ့လည်းတူရကီနဲ့နယ်စပ် Syria ဘက်ခြမ်းမှာဒီတစ်ပတ်ထဲရောက်လာတဲ့ထောင်ပေါင်းချီတဲ့အရသာဒုက္ခသည်တွေကတူရကီအာဏာပိုင်တွေကနေဘေးအန္တရာယ်ကင်းကင်းနဲ့နယ်စပ်ကိုဖျက်ဆီးခွင့်ပေးဖို့မျှော်လင့်ချက်ကိုစောင့်ဆိုင်းရင်းပိတ်မိနေကြဆဲဖြစ်ပါတယ
်။ဥရောပကိုရွှေ့ပြောင်းထုတ်ကတဲ့အစုလိုက်အပြုံလိုက်ရောက်လာတာနဲ့ဒါဟာဥရောပကိုအစ္စလာမ်လွှမ်းမိုးလာစေတယ်လို့ပြောပြီးဆန္ဒပြကြတဲ့ဂျာမနီကဘက်ဂျီတာအစ္စလာမ်စန့်ကျင်အဖွဲ့ဦးစီးတဲ့လူမှုစုဝေးဘွဲတွေကိုစနေနေ့ကဥရောပမျိုးကြီးအတော်များများမှာပြုလုပ်ကြပါတယ်။ဘက်ဂျီတာကိုထောက်ခံသူထောင်ပေါင်းများစွာဟာဒီလှုပ်ရှားမှုစတင်ခဲ့တဲ့ဂျာမနီနိုင်ငံဒရက်စတန်မြို့မှာဆန္ဒပြခဲ့ကြတာပါ။ဘက်ဂျီတာထောက်ခံသူ200လောက်စတင်တဲ့ဆန္ဒပြခဲ့တဲ့နိုင်သလန်ကအမ်စတာဒမ်မြို့တော်မှာတော့အဓိကနှိုင်းငင်းကြီးရဲတွေနဲ့ဆန္ဒပြသူတွေကြားပဋိပက္ခတွေဖြစ်ပါတယ်။ဆန္ဒပြသူတွေနဲ့ဆန္ဒပြသူတွေကိုစန့်ကျင်တဲ့အုပ်စုနှစ်စုကြားရဲတွေကဝင်ရောက်ဖြန့်ပြပေးပြီးအုပ်စုနှစ်စုဇလုံးကလူအတော်များများကိုဖမ်းပါတယ်။ဗြိတိန်နိုင်ငံမှာတော့ဘက်ဂျီတာထောက်ခံသူ200လောက်ကဘာမင်ဂမ်မြို့မှာပထမဆုံးတရားဝင်ဆန္ဒပြတာပါ။ပြီးခဲ့တဲ့နှစ်တုန်းကရွှေပြောင်းဒုက္ခသည်တသန်းခွဲလောက်ဝင်လာတာမျိုးဒီနှစ်ထပ်မကြုံသေးခြင်းဘူးလို့ဆန္ဒပြပွဲဥဆောင်သူကပြောပါတယ်။အစ္စလာမ်တွေပိုများလာတာနဲ့လွတ်လပ်မှုပိုနှဲသွားတာမျိုးလက်တွေကြုံနေရပြီးသူတို့ဟာပြဿနာကြီးတက်ဖြစ်လာတယ်လို့လည်းပြောပါတယ်။တချို့ကတော့မွတ်စလင်အများပြားဟာအနောက်တိုင်းလူမှုအဖွဲ့အစည်းနဲ့ရုံးတော့နိုင်စွမ်းမရှိတဲ့အတွက်စိုးရိမ်တယ်လို့ဆိုပါတယ်။တခြားဆန္ဒပြပွဲတွေကို Czechoslovakia နိုင်ငံက Prague ဘရန်နို Poland က Warsaw Slovakia ကဘရာတီစလာဗာပြင်သစ်က Kalis နဲ့ Mont Pelia အပြင်အော်စတြီးယားတောင်ပိုင်းက Grasto မှာလည်းတွေ့ရပါတယ်ဒုက္ခတဲ့အရေးအတွက်အများပြားလက်ခံဖို့ EU ဥရောပသမဂ္ဂတောင်းဆိုချက်ကို Czech သမ္မတနိုင်ငံ Slovakia Hungary နဲ့ Poland နိုင်ငံတွေကကန့်ကွက်ပါတယ်
အမေရိကန်သမ္မတလောင်းအဖြစ်ရှင်းပြနေကြတဲ့ Republican Party ကိုယ်စားလှယ်ခုနှစ်ဦးဟာ New Hampshire ပြည်နယ်မှာစနေနေ့ညမှာပဲနောက်တစ်ကြိမ်စကားဆစ်ထိုးကြဖို့ရှိပါတယ်။ကိုယ်စားလှယ်လောင်းတော်တော်များများအတွက်မဲဆန္ဒရှင်တွေကအဆုံးဖြတ်ပေးမဲ့ American ပြည်ထောင်စုအရှေ့မြောက်ဘက်က New Hampshire ပြည်နယ်မှာ Party ရင်း Primary အကျိုးရွေးကောက်ပွဲကျင်းပဖို့၃ရက်သာလိုတော့တဲ့အချိန်မှာစကားဆစ်ထိုးကြမှာဖြစ်ပါတယ်။အင်ချက်မြေလုပ်ငန်းရှင်ဂရေကျဲတထေးကြီး Donald Trump ကတော့ပြီးခဲ့တဲ့တစ်ပတ်ကစကားဆစ်ထိုးပွဲမှာစီစဉ်တဲ့ရုပ်တံလွှင့်ဌာနနဲ့အခြေတင်ဖြစ်ခဲ့တဲ့အတွက်မပါဝင်ခဲ့ပါဘူးသူလုပ်ရတဲ့အတွက်အကြီးအကျယ်ဝေဖန်ခံခဲ့ရပေမဲ့မဲဆန္ဒရှင်တွေကြားမှာသူ့ပေါ်ထောက်ခံသူတွေကြဆင်းမှုရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးစနေနေ့ညစကားစစ်ထိုးပွဲမှာတော့ February 1ရက်နေ့က Iowa ပြည်နယ်ကပါတီတွင်အကျိုးရွေးကောက်ပွဲမှာဒုတိယနေရာသာရခဲ့တဲ့ Trump လည်းပါဝင်မှာဖြစ်ပါတယ် Iowa Caucus ပါတီတွင်ရွေးကောက်ပွဲမှာတော့တက်ဆက်စ်ပြည်နယ်ထက်လွတ်တော်မတ်တက်ခရုစ်ကအနိုင်ရခဲ့တာဖြစ်ပါတယ်။ကတိကျွယ်တထေးထရမ့်ကတော့ဒုတိယနေရာသာရခဲ့ပြီးတော့ Republican သမ္မတလောင်းရှင်းပြိုင်သူတွေကြားမှာအသက်ငယ်ဆုံးဖြစ်တဲ့ Florida ပြည်နယ်ထက်လွတ်တော်မတ် Marco Rubio ထက်လည်းမဲအနည်းငယ်သာအသာရခဲ့တာဖြစ်ပါတယ်။သူတို့သုံးဦးစလုံးအနေနဲ့ Republican Party တွင်ကသဘောထားအပြင်းထန်ဆုံးသူတွေရဲ့ထောက်ခံမဲတွေရအောင်ရှင်းပြိုင်ကြရမှာဖြစ်ပြီးတော့ကိုယ်စားလှယ်တဦးဖြစ်တဲ့ Rubio ကိုလူကြိုက်များမှုကဒီလာထဲမှာပဲတိတိတတ်တာတက်လာတဲ့အတွက်လဲစကားစစ်ထိုးပွဲမှာသူ့ကိုအနီးကပ်စောင့်ကြည့်အကဲခတ်ခံရမှာလဲဖြစ်ပါတယ်ရှင်
New American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ထိုင်ဝမ်ကျွန်းရဲ့အနောက်တောင်ဘက်မှာစနေနေ့လှုပ်ခတ်သွားတဲ့အာပြင်ငလင်းကြောင့်ပျက်စီးနေတဲ့အပျက်စီးပုံတွေကြားမှာအသက်ရှင်ကျန်ရသူရှိမရှိထောင်ချီးတဲ့ကယ်ဆေးလုပ်သားတွေစူးစမ်းရှာဖွေနေပါတယ်။စနေအာယုံမတက်ခင်လှုပ်ထည့်တဲ့ငလင်းဟာပြင်းအား6.4ရှိပြီးလူပေါင်း2000လောက်နေတဲ့တိုင်နမ်မြို့မှာတေဆုံးသူက18ဦးတဲ့မင်းရှိနေတယ်လို့အာဏာပိုင်တွေကပြောပါတယ်။တေဆုံးသူအများစုကအထက်18ထပ်ရှိတဲ့အဆောက်အဦတခုတည်းကဖြစ်ပါတယ်။ဒီအဆောက်အဦကလုံးဝပြပြဝတ်ပြိုကျခဲ့တာဖြစ်ပြီးနောက်ပိုင်းတစားစီပြိုကျအဆောက်အဦခုကိုတော့အောက်ခြေကယိုင်နေတာတွေ့ရပါတယ်။ဒီအဆောက်အဦတွေရဲ့အောက်ပိုင်းအထက်တွေမှာတန်ချိန်ရာနဲ့ချီတဲ့ကွန်ကရစ်တွေတံမြှုပ်တွေပြိုကျနေတာပါ။ငလင်လှုပ်ချိန်ကအဲ့ဒီအဆောက်အဦတွေထဲမှာလူပေါင်း250လောက်ရှိမယ်လို့ခန့်မှန်းပါတယ်။ထိုင်ဝမ်အစိုးရဗဟိုသတင်းဌာနကတနင်္လာနေ့အစောပိုင်းထိဆိုရင်လူပေါင်း900လောက်ဒဏ်ရာရပြီးနောက်ထပ်150ပျောက်ဆုံးနေတာတွေ့ရတယ်လို့ပြောပါတယ်။ဒီထဲမှာကလေးငယ်တွေအတော်ပါနေတယ်လို့ဆိုပါတယ်။ကောင်အစီဆောင်ဒေတာမိုင်နောင်းရမှာဗဟိုပြုတဲ့မြေတိန်ငလင်းဟာတိုင်ဝမ်စံတော်ချင်းစနေမနေ့၄နိုင်မထုတ်ခင်လှုပ်ခတ်ခဲ့တာပါ။ငလင်းကြောင့်ထိုင်းနှမ်းမျိုးနားတဝိုက်ကအဆောက်အုံ၉လုံးပျက်စီးခဲ့တယ်လို့ CAN သတင်းကပြောပါတယ်။ဒါစင်နဲ့ချီအဆောက်အုံတွေစိတ်မချတဲ့အဆင့်ရောက်သွားတယ်လို့ကြေညာတာမို့စနေနေ့မှာဆိုင်တွေဘန်းတွေနဲ့တခြားဌာနအဆောက်အုံတွေပိတ်ထားပြီးဘေးလွတ်ရာကိုအစုလိုက်ပြုံလိုက်ရွှေ့ပြောင်းစေခဲ့ပါတယ်။
ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းကကွတ်တာမြို့မှာစနေနေ့ကအသေးကံဘုံခွဲမှုလို့တန်တရားရှိတဲ့တိုက်ခိုက်မှုကြောင့်မလို့အ ਨੇ ဆုံးလူ၈ယောက်သေဆုံးပြီးတော့တော်တော်များများဒဏ်ရာတွေရရှိခဲ့ကြတယ်လို့တာဝန်ရှိသူတွေကပြောဆိုပါရတယ်။နေကြားဆောင်တပ်ဖွဲ့ဝင်တွေကိုတင်ဆောင်လာတဲ့ထရက်ကားတစ်စင်းဟာမြို့ရဲ့လူစီကားတဲ့နေရာတစ်ခုမှာရပ်ထားချိန်စပိန်စီးလာသူတဦးကထရက်ကားနားကတ်လာပြီးတော့ဖောက်ခွဲခဲ့တာဖြစ်ကြောင်းဘလူချစ်စတန်နဲ့ပြည်ထရေးအတွင်းဝန်အက်ဘာဒါရနီကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်တိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတယ်လို့လည်းဆိုပါတယ်ပြင်းထန်တဲ့ပေါက်ကွဲမှုကြောင့်တရားရခဲ့သူအ ਨੇ ဆုံး20လောက်ဆေးရုံကိုရောက်လာတယ်လို့လည်းဆေးရုံတာဝန်ရှိသူတွေကအတည်ပြုပါတယ်သူတို့ထဲမှာ10ယောက်ကနေကြားဆောင်တပ်ဖွဲ့ဝင်တွေဖြစ်ကြပြီးတော့ကျန်တဲ့သူတွေကတော့အရက်သားတွေဖြစ်တယ်လို့ဆိုပါတယ်ပါကစ္စတန်တာလီဘန်အဖွဲ့ပြောခွင့်ရသူကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုခဲ့ပြီးသူတို့ရဲ့အထူးအသေးခံဘုံခွဲတပ်ဖွဲ့ကလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ပြောဆိုထားပါတယ်
ပါကစ္စတန်နိုင်ငံမှာတက်ကလူတွေမှာအကြမ်းဖက်တိုက်ခိုက်ခံရတဲ့အကြောင်းတွေကိုချင်းချောက်မှုတွေလှုပ်လာတဲ့နောက်ပိုင်းခိုင်ဘာပတ်သွန်းခွာခရိုင်ကဒေသတချို့မှာကျောင်းဆရာတွေကတနက်တွေဆောင်လာကြပြီးစာသင်ကန်နဲ့အထိယူလာနေကြပါပြီ။ပြီးခဲ့တဲ့လတုန်းကချာဆတ်တာမြို့ကဘာချာခန်းတက်ကတူမှာကျောင်းသားအများစုပါတဲ့လူပေါင်း20ယောက်တေဆုံးခဲ့တဲ့အကြမ်းဖက်တိုက်ခိုက်ခံမှုနောက်ပိုင်းပါကစ္စတန်နောက်မြောက်ပိုင်းမှာရှိတဲ့ဒီခရိုင်ကတချို့နေရာတွေမှာတနက်အယောင်ဝယ်တက်လာခဲ့တာပါ။နောက်ထပ်တိုက်ခိုက်မှုတွေရှိလာနိုင်တယ်လို့အစိုးရကသတိပေးခဲ့တဲ့နောက် January လထဲမှာထောင်ချီတဲ့ကျောင်းတွေဟာတပတ်ကျော်ပိတ်ပစ်ခဲ့ရပါတယ်။ တာလီဘန်တွေဟာပတ်ရှွာကစစ်တပ်ဖွင့်လာတဲ့ကျောင်းဆောင်ကိုဝင်စီးပြီးကျောင်းသား132ယောက်နဲ့ဝန်ထမ်း9ယောက်ကိုတပ်ပစ်ခဲ့ပြီးတဲ့နောက်တနေ့ချာမှာဘာချခန်းတက္ကသိုလ်မှာတိုက်ခိုက်ခံရတာပါပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းကျောင်းတွင်လည်းလူပေါင်း5000ကျော်ဟာတနက်ကင်ဆောင်ခွင့်ရှောက်ထားခဲ့ကြပြီးရှောက်ထားသူတွေအတွက် license တွေထုတ်ပေးခဲ့တယ်လို့ခရိုင်မြို့ရဲ့ပတ်ရှွာအာဏာပိုင်တွေကပြောပါတယ်ချာစတာတက္ကသိုလ်ပစ်ခတ်မှုနောက်ပိုင်းကျောင်းဆရာတွေနဲ့ပညာရပ်အများစုပေါင်းဝင်လူတော်များများကအကုတ်ကိုကာကွယ်ဖို့အတွက်တနက်တွေလာဝဲကြတယ်လို့တနက်ဆိုင်ပန်ရှင်တယောက်က VOA ကိုပြောပါတယ်ပါကစ္စတန်ကကျောင်းတွေကိုလည်းအမြင့်ဆုံးအဆင့်သတိပေးချက်တွေထုတ်ပြန်ထားတာပါ။ကျောင်းအုပ်ချုပ်ရေးအဖွဲ့တွေကိုလည်းလက်နက်ကိုင်အဆောင်တွေငှားထားဖို့နဲ့ကျောင်းပတ်လည်းဒတိုင်းတွေခတ်တာပါဝင်လုံခြုံရေးတွေတိုးမြှင့်ချထားဖို့အတွက်ခရိုင်အစိုးရကပန်ကြားထားပါတယ်
။ Twitter Internet လူမှုကွန်ရက်ကအစွန်းရောက်ဝါဒဆန့်ကျင်ရေးစီစဉ်တွေကိုတိုးမြှင့်လိုက်ပါတယ်။လွန်ခဲ့တဲ့လတွေအတွင်းချင်းချောက်မှုဒါမှမဟုတ်အစွန်းရောက်လုပ်ရက်တွေကိုကြော်ညာပေးတဲ့လုပ်ရက်တွေနဲ့ပတ်သက်တဲ့ Twitter အကောင့်ပေါင်း 32,500 ကိုပိတ်ပစ်လိုက်တဲ့အကြောင်း Twitter အဖွဲ့ကြီးကပြောပါတယ်။Twitter ရဲ့ဒီကြေညာချက်ပေါ်အကြီးအကျယ်ကြိုးဆိုကြောင်း American သမ္မတအိမ်မြူတော်ကလည်းပြောဆိုခဲ့ပါတယ်။ပိတ်လိုက်တဲ့အကောင့်တွေရဲ့နောက်ကွယ်ကလူများစုဟာ IS အစွန်းရောက်အဖွဲ့နဲ့ပတ်သက်နေတယ်လို့လည်း Twitter ကပြောဆိုခဲ့ပါတယ်။အစွန်းရောက်ဝါဒီအုပ်စုတွေကတော့ဝါဒဖြန့်ဖို့နဲ့လူသစ်စုဆောင်းဖို့အတွက် Twitter နဲ့ Facebook တို့လိုလူကြိုက်များတဲ့ Internet လူမှုကွန်ရက်တွေကိုအသုံးချနေကြတာဖြစ်ပါတယ
်2016ခုနှစ်ဖေဖော်ဝါရီလ9ရက်တနင်္ဂနွေနေ့မနေ့ထိပ်တန်းရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မန္တန္တာချန်တို့ကြီးညာပေးခဲ့တာပါ VOA ရဲ့အတန်းနှွင့်အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းရေဒီယိုအစီအစဉ်တိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနိုင်နိုင်ပါရဲ့ရှင်အခုမြန်မာပြည်အတွင်းကျူးကျော်ရက်ွက်တွေမိဖြက်စီးတိုက်ခိုက်ခံရတဲ့အခြေအနေကိုကြည့်ကြရအောင်ပါမြန်မာနိုင်ငံဒေသတချို့မှာအာဏာရှိသူတွေကသူတို့အကျိုးစီးပွားအတွက်ကျူးကျော်ရက်ွက်တချို့ကိုနိုင်ထက်စီးနှင်ဖျက်ဆီးနေတယ်လို့ဒေသခံတချို့ကပြောပါတယ်။မင်းညာကတော့ရန်ကုန်တိုင်းမင်္ဂလာရုံမြို့နယ်အတွင်းကစံတမာရီရက်ွက်ကိုလူတချို့ကဝင်ရောက်ဖျက်ဆီးတိုက်ခိုက်ခဲ့တာတွေလှုပ်ခဲ့တယ်လို့မွန်ပြည်နယ်ကြိုက်ထုံမြို့နယ်မှာဝါဒက်ကွင်းရက်ွက်မှာဆိုရင်လည်းအင်ဂျီပေါင်း600ကျော်ကိုအာဏာပိုင်တွေကမိရှို့ဖျက်ဆီးခဲ့ပါတယ်။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ်ရှင်။
မင်္ဂလာတုံမြို့နယ်စံတမာတိရက်ကွက်မှာရှိတဲ့ကျူးကျော်အင်အားတွေကိုဖေဖော်ဝါရီလ6ရက်စနေနေ့ကလူဝင်အားသုံးပြီးအရမဖျက်ဆီးပစ်ဖို့စ조사ခဲ့တယ်လို့ဒေသခံတဦးဖြစ်သူမခင်မာချိုက VOA ကိုပြောပါတယ်
။သူကမနေ့ကသူကလူအရာပါလိုက်ရှိနေ90လောက်ရရှိနေတယ်လို့ပြောနေတာလေ။အဲ့မှာဟိုဥဒရန်ခါဖို့လုပ်တယ်။ဥဒရန်ခါဖို့လုပ်တယ်ကျွန်တော်တို့ကအခမ်းမခံဘူးလေ။အခမ်းမခံတော့ဒါကသူတို့ကဥဒရန်အခမ်းလည်းမခံဘူးတကားတို့ကဘူးတခါလိုက်ကြအောင်တို့ကဘူးလိုက်ကြခါကြတော့ကျွန်တော်တို့ကအကောင်မကောင်
းတို့ရဲ့အိမ်တွေကိုဖျက်ဆီးပစ်ပြီးတတိုင်းခတ်နိုင်ဖို့စနေနေ့ကတနေ့ကုန်စူးစမ်းခဲ့တာမှာညနေပိုင်းမှာတော့ဒေသခံတွေနဲ့လာရောက်ဖယ်ရှားကြတဲ့သူတွေအကြားအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်သွားခဲ့တဲ့အခြေအနေတွေကိုမခင်မချိုကအခုလိုဆက်ရှင်းပြပါတယ
်ညနေပိုင်းလေကြာမိုးလင်းနေတဲ့မှန်ကြပြေးခြင်းဆိုသူတို့ကဟိုအမေလူအရာ100လောက်တော့ရှိနေတယ်မောင်မောင်နဲ့ဆိုတော့တော်လူများတယ်လေအဲ့လိုလာပြီးတော့သူတို့ကရုပ်တွေနဲ့လောက်လေးပွားနေတယ်သူတို့ကဆက်လက်ပါလိမ့်မယ်လို့မထင်ဘူးလေကျမတို့ဒီကနေပြီးတော့အာဒီလူအုပ်ကဘာလို့ကြောက်လဲမသိဘူးဆိုပြီးလာပြီးပွားကြမယ်ကြီးကြမယ်သူတို့ကဝင်လာပြီးရိုက်ရိုက်ရှာရင်းနဲ့ကြတာနဲ့အဲ့လိုမျိုးလောက်လေးပွားနေတဲ့ကဲဒီအုပ်မိသေးရင်းနဲ့ပိုက်တယ်ပန်းလုံးနေနဲ့ပြစ်တယ်အဲ့လိုမျိုးသူကအဲ့လိုမျိုးပြစ်တဲ့အခါကျတော့ဒီလူတွေဖြည့်ရပေါ့ဒီလိုတော့ငါကိုဖမ်းပြီးလိုက်တယ်။ဖမ်းပြီးလိုက်တယ်ဆိုတော့အဲ့ဒီနေရာကိုမေးပြီးတော့သူကခဏလေးလိုက်ခဲ့ဒီမှာအလုပ်ရှိတယ်။ပြီးတော့တနည်း5000ရတယ်။အဲ့တော့မှသူတို့တွေကရဲတွေပါပါဝင်ပြီးတော့ဝင်ပြီးတော့လိုက်တယ်ဆိုတာကိုကျွန်တော်တို့ကယူဆလို့ရတယ်။ဒါပြည့်လို့ဆိုသူရဲ့အီးဒီတွေပြန်ကြကြတယ်
ဆိုတော့အမတော့ဘလို့တိထားတယ်လေအခုဒီလာပြီးတော့ပြောနေတဲ့သူတွေကဘယ်သူတွေကုမ္ပဏီတွေလားစစ်တပ်လားရဲလားဘယ်သူတွေလဲခမ
သူတို့ကမျိုးမျိုးပြောနေကြတယ်အစားတော့ကတော့သူတို့ကစစ်တပ်ပိုင်းနဲ့ပြောတယ်အဲ့ဒါပြီးစီပင်ပိုင်းနဲ့ပြောတယ်အဲ့ဒါပြီးလို့ရှိရင်ဥပိုင်းကိုလည်းပြောတယ်အမျိုးမျိုးတွေပြောပြီးတော့ဟိုဟာပေါ့ခြံမျိုးတွေကလည်းဆိုင်းဘုတ်တွေတက်တယ်အမျိုးမျိုးတွေလောက်ကြတယ်သူတို့
မခမချိုရဲ့ဇာတိဟာမြဝကျွန်းပေါ်ကဖြစ်ပေမဲ့2008ခုနှစ်ကမြန်မာနိုင်ငံမှာတိုက်ခတ်သွားတဲ့နာဂိမုံတန်းကြောင့်မိသားစုရဲ့ပိုင်ဆိုင်မှုတွေအားလုံးပျက်စီးဆုံးရှုံးသွားပြီးတဲ့နောက်ဘဝပြန်လည်ထူထောင်ဖို့ရန်ကုန်မြို့ကိုပြောင်းလာရာကအခုဒီစံတမာရီရက်ွက်ကိုရောက်လာသူဖြစ်ပါတယ် ဒီစံသမားရီရက်ကွက်ဟာပြီးခဲ့တဲ့ဇန်နဝါရီလ26ရက်တုန်းကမင်္ဂလာတုံမြို့နယ်ပြင်းမပင်ဆက်မှုဇုံအနီးဘူဒိုဇာတွေနဲ့ဝင်ရောက်ဖျက်ဆီးခံခဲ့ရတဲ့နေရာလဲဖြစ်ပါတယ်အနာပိုင်ဒီဘက်ကဒီနေရာကိုဖယ်ရှားပစ်ဖို့လွန်ခဲ့တဲ့နှစ်နှစ်လောက်ခရဲကကြိုးပမ်းခဲ့တာဖြစ်ပေမဲ့အခုချိန်ထိမအောင်မြင်သေးပဲအခုအစိုးရတပ်တန်းကုန်ကန်နီးမှာသူတို့ကိုဖယ်ရှားပစ်ဖို့အရှင်မြင့်လှုပ်ဆောင်လာနေတာဖြစ်ပါတယ်တချိန်တည်းမှာပဲမွန်ပြည်နယ်ကြိုက်ထုံမြို့နယ်ဝဒက်ကွင်းရက်ကွက်ကအင်ဂျီပေါင်း650ကိုလည်းယာအိမ်မှုကဥဆောင်ပြီးမိရှို့ဖျက်ဆီးပစ်ခဲ့ပါတယ်ဇန်နဝါရီလ30ရက်နေ့နဲ့ဖေဖော်ဝါရီလ2ရက်နေ့တို့မှာအဲ့ဒီမိရှို့ဖျက်ဆီးမှုတွေဖြစ်သွားခဲ့တာလို့ဒေသခံကြေးရွာသားတွေကကူညီဆောင်ရွက်ပေးနေတဲ့ကိုလိုက်မျိုးကပြောပါတယ်
ဖြစ်သွားတဲ့ညီပြီးဟာစစ်တမ်းဆက်ကူဆက်ယုံရဲ့ဆက်ယုံရဲ့ဆက်ယုံမျိုးရောဗျာစစ်တမ်းဆက်ကူကရှုံးပေါ်လို့ဆိုပြီးအင်ဂျီတွေကိုပက်လက်လိုက်တယ်နိုင်ငံတော်အရင်ပက်လက်ပေးလိုက်တယ်ဟိုမွန်ဂျီနေဝင်ကြီးကအင်ဂျီကိုဟိုမရှိစင်းတာဒီရှင်းမွေးပြီးမွေးတယ်ကစားရှင်းနိုင်ငံကောင်းတဲ့အောက်ကရင်မရှိစင်းတာကြီးဒီခိုင်မှုဆိုပြီးအင်ဂျီကိုချက်ပြီးဟိုဇက်ကွက်အထွေဒီဇက်ကွက်ရရင်ဘူးနဲ့ရှားလူတွေကပေါင်းပြီးတော့အင်ဂျီကိုပုံမှာရောင်းစားရလည်းရှိတယ်အဲ့လိုရောင်းစားဖို့တော့သူကဘာထက်လို့ရလဲဆိုတော့မရှိစင်းရင်းတည်းကိုအထောထောင်ဒီဘက်ကရွာသားသူတို့ကခေါ်လိုက်တော့မှညီဆိုင်ညီဆိုင်တော့တကယ်ကတရင်အောင်ပြန်လာပြီဆိုတော့မရှိတဲ့လူတွေအောင်မလို့ဒီမှာလာနေခိုင်းတာပဲဆိုပြီးဟိုလာနေလို့ရဆိုတော့အပြည့်နဲ့တို့ကလာနေကြတယ်ပြီးတော့မှအယောင်းဝင်လို့တဲ့ဟာတွေလည်းရှိကြတယ်ဒီမှာဇလန်သူကချုပ်ကုန်တာချုပ်ကုန်တော့ညကအဲ့ဒီချိန်မှာဘာလို့လဲဆိုတော့သူကရက်တိရနိုင်ရောပေါ့30ရက်နေရာလဲအဲ့ဒီချီ30လောက်ဝင်ပြီးတော့တိုင်းနဲ့ခုရှိလို့ဖြတ်သွားတယ်။နေနေရညာမှာကြာမှာတို့ကအကုန်အင်ဂျီ650ခုလုံးမိဝင်ရှုတာ။အဲ့တော့မိဝင်ရှုတဲ့အချိန်မှာကျွန်တော်တို့နေတဲ့ဘောနော်။နေတဲ့လူတွေလည်းမြင်တာပေါ့သူ
။ဝတက်ကွင်းကျွရသားတွေကလည်းတို့ကြုံတွေ့ခံစားရတဲ့အခြေအနေတွေကိုအခုလိုပြောကြပါတယ်
။ခလေးတွေလည်းကဲပေးရောက်ဆိုမိနဲ့ရှုခဲ့တာတို့ကအခွဲက
။မိမရဲ့ခလေးမိမတွေခလေးတွေအဖွားကြီးတွေအကုန်တတ်တယ်။ဖိုင်တရားတို့ထုတ်လာတယ်ဖိုင်တရားတို့ထုတ်လာတာလက်တွေ့အပူဒါအပြားကြီးမှာကျွန်တော်တို့သွားတော့ငါသားတို့ရဲ့အမေကိုမဖမ်းပါနဲ့အမေကိုမဖမ်းပါနဲ့အခုဒီရှိတယ်လိုက်ပြဆိုရယ်လိုက်ပြလို့ရတယ
်7နိုင်20အ4နိုင်ရောပြီးသွားတယ်အိမ်ကြီး600နဲ့ဘိုးသားမိချို့ပြစ်ခဲ့တ
ာသူတို့ရဲ့အိမ်တွေကိုမိချို့ဖြစ်စီခံလိုက်ရပေမဲ့လဲတက်ဆိုင်ရအာနာပါနေထာမှာတိုင်ရဲပဲဖြစ်နေတဲ့အခြေအနေတွေကိုလည်းရွာသားတွေကအခုလိုဆက်ရှင်းပြကြပါတယ်
ရဲ
တက်ဖွဲ့ကပါလို့ရဲစခန်းအသိမဲ့မပြုစခန်းမှုကိုယ်တိုင်ပါလို့လက်ထိတ်ခတ်ပါလို့ရဲလို့သိရတာရဲတွေလာတာကိုလည်းအမြောက်အများကားနှစ်စီးတက်လာတာလူတိုင်းရမြင
်ဝတက်ကွင်းကျွော်သားတွေဟာသူတို့ကြုံတွေ့ခံစားရတဲ့အခြေအနေတွေကိုဒီကနေ့သတင်းမီဒီယာတွေကိုဖိတ်ခေါ်ပြီးရှင်းလင်းတင်ပြသွားမယ်လို့ပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းစူးစီးတင်ပြခဲ့တာကတော့ကျူကျော်ရက်ွက်တွေရင်ဆိုင်နေရတဲ့ဖြက်စီးတိုက်ခိုက်ခံအခြေအနေပါအခုမြန်မာရေးတုံတက်ချက်ကိုနာစင်ကြရပါမယ်စင်ရဲ့နွမ်ဘာဦးရေရော့နေရေးဟာဥသိမ့်စိန်အစိုးရရဲ့ဥတီချက်တစ်ခုဖြစ်ပေမဲ့အကောင့်ထဲပေါ်ဖို့ခက်ခဲတဲ့အကြောင်းဥအောင်ခင်နဲ့အတူကိုကျော်ကျော်သိန်းတို့ကတုံသက်တင်ပြပေးထားပါရရှင
်မြန်မာပြည်ဟာဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံထဲမှာပါဝင်လာမှုစင်ရဲ့နွမ်ဘာမှုနှုန်းလျော့ချနိုင်ရေးကိုဦးစားပေးဆောင်ရွက်ရမယ်လို့သမရဥသိမ့်စိန်က2023မှာပြောပါတယ်သမရတက်တန်း9နှစ်မှာတက်နိုင်သမျှကြိုးစားပြီးမဲ့နှစ်ပေါင်းများစွာနှစ်ဆိုင်လာတဲ့စင်ရဲတွင်းကလွတ်မြောက်ဖို့ဆိုတာစိတ်ကူးယဉ်ကျေးလူဖြစ်နေပါတယ်။စီးပွားရေးတိုးတက်မှုနှုန်းကိုလေ့လာတွက်ချက်ပြီးတိုင်းပြည်အခြေအနေကိုအပြည့်အစုံရဗန္ဒရေးအဖွဲ့အစည်းတွေအကဲဖြတ်ကြပါတယ်။ဒါပေမဲ့စင်ရဲသားလူတန်းစားရဲ့ဘဝကိုလေ့လာဆန်းစစ်ပြီးလူမှုအခြေအနေကိုသုံးသပ်တာမျိုးကနေပါတယ်။ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကထုတ်တဲ့2015လူတိုးတက်မှုအစီရင်ခံစာ Human Development Report ကိုကြည့်ရင်အာဆီယံ10နိုင်ငံမှာမြန်မာပြည်သားတွေဟာအောက်ဆုံးအဆင့်မှာပဲရှိနေသေးတာကိုတွေ့နိုင်ပါတယ်။လာအိုနဲ့ကမ္ဘောဒီးယားနိုင်ငံသားတွေဟာမြန်မာပြည်သားတွေတားနေပါတယ်။အသင်မွေးဝမ်းကြောင်းမှုအတွေ့ပြည်သူတွေဘယ်လောက်စွမ်းဆောင်နိုင်သလဲဆိုတာကိုလေ့လာပြီးလူတိုးတက်မှုကိုအကဲဖြတ်ပါတယ်။ဒါကြောင့်တိုင်းပြည်အသတင်းထုတ်လုပ်မှုတိုးပွားလာတိုင်းပြည်သူလူထုဘဝတိုးတက်ကောင်းမွန်လာတာမဟုတ်ကြောင်းသိနိုင်ပါတယ
်လူအဖွဲ့အစည်းရဲ့ရေရှည်တိုးတက်ဖွံ့ဖြိုးမှုအလားအလာကိုတိုင်းတာဖို့အတွက်လူတိုးတက်မှုအညွန် Human Development Index ကိုကုလသမဂ္ဂကထုတ်ဝေပါတယ်အခြေခံသုံးခုမှာတိုးတက်မှုဘယ်လောက်ရှိတယ်ဆိုတာကိုစမ်းစစ်လေ့လာတာဖြစ်ပါတယ်ကျန်းမာစွာနေထိုင်နိုင်မှုပညာသင်နိုင်မှုနဲ့လူနေမှုအဆင့်အတန်းကောင်းမွန်မှုစတဲ့အခြေခံသုံးခုကိုကြည့်ပြီးလူတိုးတက်မှုကိုတိုင်းတာပါတယ်ဘယ်လောက်အသက်ရှိတယ်ဆိုတာကိုကြည့်ပြီးကျန်းမာရေးဘဝကိုတိုင်းတာပါလေလူငယ်တွေပညာသင်ကြားတဲ့ကာလကိုကြည့်ပြီးပညာရေးတိုးတက်မှုကိုအကဲဖြတ်ပါလေလူနေမှုအဆင့်အတန်းကိုတော့တိုင်းပြည်ရဲ့နှစ်စဉ်ဝင်ငွေမှာအခြေခံပြီးတိုင်းတာပါလေဒီသုံးချက်ကိုအခြေခံပြီး နိုင်ငံပေါင်း188နိုင်ငံကိုလေ့လာတဲ့အခါမှာမြန်မာကအဆင့်148မှာရှိနေပါတယ်
။မြန်မာအထက်မှာပါကစ္စတန်၊ဘင်္ဂလားဒေ့ရှ်၊နေပေါ်၊လာအိုစ်နဲ့ကမ္ဘောဒီးယားနိုင်ငံတွေရှိပါတယ်။လက်နက်ကင်ပရိဘက်ကဖြစ်နေတဲ့အီရတ်၊ဆီးရီးယားနဲ့လီဘီးယားဟာမြန်မာတွေအများကြီးသားနေပါတယ်။မြန်မာရဲ့အဆင့်နှိမ့်တဲ့နိုင်ငံ40ဟာအာဖရိကနိုင်ငံတွေနဲ့ကျွန်းနိုင်ငံလေးတွေဖြစ်ပါတယ်။မြန်မာပြည်သားရဲ့ပြည်မြတ်တည်တံ့ဟာ65နှစ်သာရှိပြီးပညာသင်ကာလက10နှစ်သာရှိပါတယ်။အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF အစီရင်ခံစာအရ2015မှာလူထုချင်းရဲ့ဝင်ငွေဟာဒေါ်လာ1000ကျော်သာရှိကြောင်းသိရပါတယ်။ဘင်္ဂလားဒေ့ရှ်ကလွှဲရင်အင်ဒီဂျင်းနိုင်ငံတွေရဲ့တူးချင်းဝင်ငွေဟာမြန်မာတဲ့သားနေတာတွေ့ရပါတယ်။အာဆီယံနိုင်ငံတွေထဲမှာလည်းမြန်မာနိုင်ငံသားဟာဝင်ငွေအနည်းဆုံးဖြစ်နေတာကြောင့်လူတူတက်မှုနိုင်ကြတဲ့အဆင့်မှရှိနေပါတယ
်။တယန်ဇာတကြောမှုကိုကြည့်ပြီးတိုးတက်ဖွံ့ဖြိုးဖို့အလားအလာရှိတာကိုထောက်ပြကြပေမယ့်မြန်မာပြည်ဟာအရှိတောင်အရှာမှာအစဉ်ရဲဆုံးအဆင့်မှပဲရှိနေပါတယ်။အာဆီယံဆယ်နိုင်ငံမှာတက်တန်းအတူဆုံးနဲ့ကလေးအသေးပြောက်အများဆုံးဟာမြန်မာပြည်ဖြစ်ပါတယ်။စေအစိုးရမတက်မီကမြန်မာနိုင်ငံရဲ့တိုးတက်ဖွံ့ဖြိုးမှုနှုန်းဟာထိုင်းနဲ့မလေးရှားတို့နဲ့ဒန်းလူကြီးလူဖြစ်ခဲ့ပေမယ့်အခုတော့လာအိုနဲ့ကမ္ဘောဒီးယားကိုတောင်မှီဖို့ခက်နေပါတယ်။နှစ်ပေါင်းများစွာနိုင်ငံရေးစီးပွားရေးကိုစစ်ဗိုလ်တွေချုပ်ကင်ပြီးစစ်ရေးကိုဦးစားပေးနေတာမို့လူတိုးတက်မှုအဆင့်နှိမ့်ကြပြီးဆင်းရဲတွေနဲ့နေရတာလို့2014နိုဝင်ဘာလထုတ် Ending Poverty and Boosting Shared Prosperity ဆိုတဲ့ကမ္ဘာ့ဘဏ်အုပ်စုကရေးသားပြုစုတဲ့81မျက်နှာအစီရင်ခံစာမှာဖော်ပြထားပါတယ
်မြန်မာလူဦးရေ40ရာခိုင်နှုန်းဟာအလွန်ဆင်းရဲကြပြီးအများစုဟာကျေးလက်ဒေသမှာနေထိုင်ကြပါတယ်ပရိပက္ခဖြစ်တဲ့ဒေသမှာဆင်းရဲသားပုံများပါတယ်။ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာလူဦးရေ85ရာခိုင်နှုန်းဟာဆင်းရဲသားတွေဖြစ်ကြပါတယ်။ဆင်းရဲသား3မျိုး3စားရှိတယ်လို့ကမ္ဘာ့ဘဏ်အုပ်စုကဆိုပါတယ်။ပထမအမျိုးကပညာမရှိငွေရင်းမရှိဘဲကျေးလက်မှာစိုက်ပျိုးရေးလုပ်တဲ့ရိုးရာဆင်းရဲသားလူဒန်းစားဖြစ်ပါတယ်။ဒုတိယကကျေးလက်ဘဝကိုလွတ်မြောက်အောင်ကြိုးစားရင်းမျိုးအနီးကိုရောက်လာတဲ့ကြာကာလဆင်းရဲသားဖြစ်ပါတယ်တဲ့။တတိယကတော့စီမွေးရေးလှုပ်ရှားမှုမှာပါဝင်ခွင့်မရကြဘဲအပေခံစင်းရဲသားလူသားသာဖြစ်တယ်လို့ဆိုပါတယ်အလုသမားအင်အားသုံးတဲ့လုပ်ငန်းတိုးပွားလာရင်ရိုးရာစင်းရဲသားနဲ့ဂျက်ကာလာစင်းရဲသားဥယျာဉ်ကျဆင်းသွားနိုင်ပါတယ်အပေခံစင်းရဲသားကတော့စီမွေးရေးလှုပ်ရှားမှုတွေနဲ့အဆက်အသွယ်သိရှိတာမဟုတ်တဲ့အတွက်သူတို့အတွက်တည်ဆံစီမံချက်တွေအကောင့်တွေပေါ်နိုင်မှသာစင်းရဲမှုတက်တာလိမ့်မယ်လို့ဆိုပါတယ်ပြည်တွင်းပြည်ပပုဂ္ဂလိကလုပ်ငန်းတွေကဥဆောင်လို့တိုးတက်မှုရှိလာမှသာအလို့အခိုင်ပေးနိုင်မှဖြစ်ပြီးဆင်းရဲမှုကိုလျော့နည်းစေနိုင်ပါတယ်။ဆင်းရဲသားရဲ့အခြေအနေအထူးသဖြင့်ငယ်ဆက်ဒေသကဆင်းရဲသားကိုလေ့လာပြီးနားလည်သဘောပေါက်အောင်လုပ်ဖို့လိုအပ်ကြောင်းကမ္ဘာ့ဘဏ်အုပ်စုရဲ့ဆင်းရဲမှုပပျောက်ရေးအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။
ဥရောပခရမ်းမြန်မာရေးတုံ့တက်ချက်ကိုကြာသာပတိနှစ်ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။ VOA American တန်ရဲ့တနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးဒေါ်လာလတန်စီစဉ်ပို့ချပေးနေတဲ့ American Style Area အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။
ဒီတိမ်ပါအင်္ဂလိပ်အမေရိကန်ဆက်ကန်ဒါမှာအောက်လို့ဒေဝရတဲ့ down ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း hunker down
ကိုတင်ပြပေးမှာဖြစ်ပါတယ်ဆာလုံးပေါင်းက hunker hunker ကကျမတို့မြန်မာမှာအနည်းဆက်ဆုံးပြောရမယ်ဆိုရင်တော့ခန္ဓာကိုယ်အနေထားကစောင့်ကြောင့်ထိုင်တာမျိုးကိုဆိုလိုတာဖြစ်ပါတယ် down ကတော့အောက်ဆိုတော့စကစုထုံရဲ့ဓာတ်ရိုက်ဒေဝကတော့အောက်ကိုစောင့်ကြောင့်ထိုင်ချလိုက်တာဖြစ်ပါတယ်တနည်းအားဖြင့်တော့အောက်ကိုစောင့်ကြောင့်ထိုင်ချလိုက်တယ်ဆိုတာကတော့ကိုယ့်ကိုယ်ကိုအတတ်နိုင်ဆုံးအကာအကွယ်ယူထားတဲ့ပုံစံမျိုးဖြစ်တဲ့အတွက်ကြောင့်ဒီ idiom ရဲ့သဘောပိုက် idiom ကလည်းအန်ဒီယရှိလို့ယန်ရှိလို့ကိုယ့်ကိုယ်ကိုလုံခြုံအောင်အနေထားမျိုးယူတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Gobi ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Tens of millions of residents hunkered down in their homes to ride out the recent snowstorm, which dumped over 2 feet of snow.
မြို့နယ်လူသန်းနဲ့ချီပြီးမကြသည့်မိကကြခဲ့တဲ့နှိမ့်မုန်တိုင်းအပြီးအထိ ဘေကင်းစ်ပါသူတို့နေအိမ်တွေမှာအောင်ပြီးစောင့်နေခဲ့ကြတယ်လို့ထိပ်ပေးရပါတယ်။ဥမာကနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Tens of millions of residents hunkered down in their homes to ride out the recent snowstorm, which dumped over 2 feet of snow.
Hunker down ဆိုတဲ့ idiom အသုံးမှာနောက်အဓိပ္ပာယ်တစ်မျိုးလေးရှိပါတယ်။အဲဒါကတော့လွယ်လွယ်နဲ့အရှုံးမပေးဘဲဇွဲမလျှော့ဘဲအတင်းထားတာမျိုးကိုဆိုလိုတာဖြစ်ပါတယ်။
John, you'll have to hunker down and practice if you want to win the competition.
Johnny, me pyai pwe ma anai ya chi yin do ma shoe de lung la ne swae shi shi le chi mu lu de lo thei be ya ba de. Uma ko naw ta khaw le la chi cha ya aw ma.
John, you'll have to hunker down and practice if you want to win the competition.
Ku se le tin pya pe ma ga ro.
Hand me down.
ဖြစ်ပါတယ်။ဆာလုံးပေါင်းက HAND hand ကပေးတာ MEM ကကျွန်တော်ချင်မ DOWN down ကဒီနေရာမှာအောက်ဆိုတော့စကားစုတစ်ခုလုံးရဲ့ဓာတ်ရိုက်ဒီပဲကတော့ကျွန်တော်ချင်မကိုလက်ဆင့်ကမ်းပြီးတော့ချပေးလိုက်တာဖြစ်ပါတယ်။ဒီအသုံးရဲ့ idiom အဒီပဲကတော့အထူးသဖြင့်အကိုတွေအမတွေကသူတို့ငယ်ငယ်ကဝိခေတာတွေဒါမှမဟုတ်သုံးခဲ့တဲ့ပစ္စည်းတွေကိုညီညီမငယ်တွေကိုလက်ဆင့်ကမ်းပြီးတာကိုဆိုလိုတာဖြစ်ပါတယ်အထူးသဖြင့်အဝိစာတမမဟုတ်ကစားစရာစသဖြင့်ပစ္စည်းတွေကိုဆိုလိုပါတယ်ကျမတို့မြန်မာဘန်စကားမှာတော့အကြွေလို့ဆိုရမှာဖြစ်ပါတယ်ဒီနေရာမှာ hand me down idiom ကိုအသုံးပြုရမှာတော့ hand နဲ့ me နဲ့ down ဝါရသုံးခုကြားမှာ hyphen ဆိုတဲ့တုံးတူလေးခံထားတာဖြစ်တယ်လို့ဖြစ်ဆွဲတင်ပြလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Mary has 8 brothers and sisters. So all of the younger ones were used to hand-me-downs.
Mary ga ni ko mon ma shi yaw shi de li. Da jaw mlo a chi rue ye a cha rue ko a nge rue ga wi ya da tong ya da rue ga ma san ma bu lo dei be ya ba de. U ma ko naw ta khaw le la chi cha ya aw ma.
Mary has 8 brothers and sisters.So all of the younger ones were used to hand-me-downs.
Ku naw song tin pya pi ma ga ro
Bring down the house.
Chi ba de sa lung paung ga bring bring ga phit si da down down ga aw da ma mho di niya ma ro bring so de verb kriya ne twe pi bring down ga aw ku cha si da pyu si da phit pi the house the house ga ain so roစကားထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အိမ်ကိုအောက်ကိုပြိုကျစေတာဖြစ်ပါတယ်။ဒီ idiom အသုံးရဲ့အဓိပ္ပာယ်ကတော့ဖြောပြမှုတစ်ခုမှာပရိသတ်ကတိတ်ကိုသဘောကျလို့အတန်ကျေလောင်စွာဩဘာလက်ခုပ်ဝိုင်းတီးကြလို့အဆောက်အဦကြီးပြိုကျသွားမတဟိမ့်နှွားတဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့ဩဘာတန်ကဝဲဝဲကွဲဆိုတဲ့အသုံးနဲ့ဆင်တူတယ်လို့ဆိုရမှာပါ။ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ The pop singer brought down the house with her latest hit song.
ကိဘောအဆိုတော်ကသူ့ရဲ့နောက်ဆုံးပေါ်လူကြိုက်များလာတဲ့တေးတစ်ချိန်နဲ့ဖြောပြတော့ပရိသတ်ကဩဘာပေးခဲ့ကြတာဝဲဝဲကွဲပါပဲဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The pop singer brought down the house with her latest hit song.
ဒီတင်ပါdown go chi khan pi tin pya ka de idiom a thon nwe ga ro
hunker down a hand me down bring the house down
lo phit ja ba de naw tin ba khu lo chi myo ma le naw tha idiom a thon nwe go sel le chin pya pi u ma mu saung myo na sin ja ba shin
ဒေါ်လာလာဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာနာဆင်ခဲ့ကြရတာပါ။မကြာခင်မှာတော့စနေနေ့ညကထုတ်လွှင့်ပေးခဲ့တဲ့ဓာတ်ရိုက်လေးလိုင်းစီစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါရဲ့ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့ 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်ဖီယိုအမေရိကန်တန်ကနေ2016ခုနှစ်ဖေဖော်ဝါရီလ9ရက်တနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လှိုင်းတိုမီတာ2430တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။မကြာခင်မှာစနေနေ့ညတိုက်ရိုက်လေလှိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့မြန်မာနိုင်ငံနဲ့အလားတူဖြစ်နေတဲ့ဒီအမေရိကန်ရဲ့လူဝင်မှုကြီးကြပ်ရေးနဲ့ရွေးကောက်ပွဲဆက်ဆံမှုတွေကိုပြောပြပေးပါမယ်။အမေရိကန်ပြည်ထောင်စုမှာအထောက်ထားမဲ့ဝင်ရောက်နေထိုင်တဲ့သူ17သန်းလောက်ရှိနေတဲ့ကိစ္စနဲ့ပတ်သက်ပြီးဒီမိုကရက်တွေနဲ့ရီပပ်ဘလစ်ကန်တို့ကြားမှာတခုတည်းသောသဘောတူညီချက်ကတော့နိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးစနစ်ပျက်စီးနေတယ်ဆိုတာပဲဖြစ်ပါတယ်။သမ္မတအိုဘားမားနဲ့ဒီမိုကရက်ကသမ္မတလောင်းအရွေးခံမဲ့သူတွေကတော့ဒီလူတွေနိုင်ငံသားဖြစ်သွားရေးကိုဦးတည်စေတဲ့ပြုပြင်ရေးကိုလှုပ်လှုပ်ကြပါတယ်။ဒီလူဝင်မှုပြဿနာဟာ2016ခုနှစ်သမ္မတရွေးကောက်ပွဲအတွက်အထူးသဖြင့်တထေကြီးဒေါ်နယ်ထရန့်Republican ဘက်မှာအချိန်တက်လာနေတဲ့အချိန်မှာအရေးပါတဲ့အကြောင်းအရာတရားဖြစ်လာပါတယ်။ VOE သတင်းတောက် Sandy Singh ပေးပို့ထားတဲ့သတင်းလွှာကိုဦးကျော်စံသားကပြောပြပေးပါမယ်ရှင်
။ Donald Trump နဲ့ Republican ဘက်ကအရေးခံမဲ့တခြားသူတွေဟာဒီတရားမဝင်လူမှုပြဿနာကိုစီးပွားရေးအတွက်စိုးရိမ်ပွဲ၊မျိုးသားလူမျိုးရေးအတွက်စိုးရိမ်ပွဲလို့တတိယတရားရှိမဲ့ဆွဲစည်းုံတဲ့အခါမှာလည်းဒီကိစ္စကိုအသုံးချကြပါတယ်။
I understand that when the mainstream media covers
the media review ဒီလိုမျိုးကိစ္စတင်ပြရတဲ့အခါတခါတလေစီးပွားရေးပြဿနာလို့မမြင်ကြတာတွေ့ရပါတယ်။ဒါပေမဲ့ဒါဟာလူတိုင်းရဲ့ဆိုင်တဲ့တကယ့်စီးပွားရေးကိစ္စပါ
။ Donald Trump ဟာဒီကိစ္စကိုသူမဲဆွဲရမှာကြောရိုးကိစ္စတစ်ခုအဖြစ်ပြီးခဲ့တဲ့ဇွန်လကစတင်ပြောခဲ့ပါတယ်
။ When Mexico sends its people then
Mexico ကလူတွေကဒီဘက်ကိုလွှတ်လိုက်တာသူတို့အတွက်အကောင်းဆုံးလူတွေမဟုတ်ပါဘူးလူကောင်းတွေမဟုတ်ပါဘူးဒီလူတွေဟာမူရေးဆေးတွေယူလာကြတယ်ရာဇဝတ်မှုတွေယူလာကြတယ်မတင်းကောင်တွေဖြစ်ပါတယ်ထရမ့်ရဲ့စကားအသုံးနှုန်းအတွက်လူတိုင်းဒေါသဖြစ်ကြပါတယ်ဒါပေမဲ့ထရမ့်ဟာအမေရိကန်ပြည်သူအများစုအမှန်တကယ်စိုးရိမ်နေတဲ့ကိစ္စကိုထောက်ပြနေတာဖြစ်တယ်လို့နိုင်ငံရေးသုံးသပ်သူ John Fortier ကဆိုပါတယ်
that there is a strong portion of the Republican
Party မှာအများစုဟာလူဝင်မှုကိစ္စကိုစိုးရိမ်ကြပါတယ်ဒါကိုချုပ်ကိုင်းပြီးတော့ Donald Trump ကရှေ့တန်းရအောင်လှုပ်လာတာပါ။ကျန်တဲ့လူတွေလည်းသူ့လိုလိုက်ပြောလာကြပါရဲ့။ဒါပေမဲ့သူမမမမတ်ရက်တယ်လို့ကျန်တဲ့လူတွေမရက်ကြပါဘူ
း
။ကျန်တဲ့လူတွေဟာ Donald Trump လို့ဆိုလိုက်လုပြီးစီးရီးယားနဲ့အီရတ်ဒုက္ခသည်တွေကိုလက်ခံဖို့ကြတော့ညှဉ်းဆန်ကြပါရဲ့။ Democrat တွေကတော့ Republican တွေရဲ့လူဝင်မှုစန့်ကျင်ရေးဟာလေလုံးထွားနေတာသာဖြစ်တဲ့ဆိုပြီးတော့ဒါကိုရှုတ်ချကြပါရဲ
့။ Not a single Republican candidate, not one.clearly and consistently supports a real
နိုင်ငံသားဖြစ်ရေးလမ်းကြောင်းမှန်ကိုဘယ် Republican သမ္မတလောင်းတယောက်ကမှတဆိုင်မမမထောက်ခံခဲ့ပါဘူးတကယ်တော့2013ခုနှစ်လူဝင်မှုကြီးကြပ်ရေးဥပဒေမူကြမ်းကို Senator Rubio ကိုယ်တိုင်ကူညီပြီးရေးဆွဲခဲ့တာပါအခုအဲ့ဒါကိုသူပြန်ပြီးရုပ်သိမ်းနေပါတယ်သူတို့ဟာအစွန်းရောက်တဲ့ဘက်ကိုသွားနေပြီးတော့ကြံ American ပြည်အောင်စုတစ်ခုလုံးနဲ့အလံဝေးလာနေပါတယ
် Republican Party ကိုကိုစားပြုစီမံမှုကြိုးပမ်းနေတဲ့ Bernie Sanders ကလည်းအခုလိုပြောကြပါတယ်
that so many voices including some within the
democrat party ဝင်တချို့အပါအဝင်လူတော်တော်များများကနေဆက်မှာချို့တဲ့ခေါင်းပေါင်းမှုတွေနဲ့ကြုံနေရတဲ့ကလေးတွေကိုပြန်ပို့ဖို့အခိုင်အမာပြောနေကြတာကျွန်တော်စိတ်ပျက်မိပါတယ်ဒုက္ခတွေအဖြစ်ကိုလုံးကွေတောင်းခံကြတဲ့ကလေးတွေငယ်တွေနဲ့မိသားစုတွေအတွက်အမေရိကန်ပြည်အောင်စုမှာနိုင်ငံတကာအတွက်တာဝန်ရှိပါတယ
်မကြသည့်ငါစစ်တမ်းကောက်ယူမှုတရားအရအမေရိကန်ပြည်သူ80ရာခိုင်နှုန်းဟာဘယ်ဘက်ကိုမဲ့ပေးရမယ်ဆိုတာဆုံးဖြတ်တဲ့နေရာမှာဒီလူမှုပြဿနာကိုအရေးကြီးထပ်သွင်းစဉ်းစားကြရလို့သိရပါတယ်ခင်ဗျာ
။ဦးကျော်စံသားပြောပြသွားတာပါရှင်။အခုဒုတိယပိုင်းနိုင်ဝဲမှာတော့ဒီစနေနေ့ညဓာတ်ရိုက်လေးလိုက်မှာဆွေးနွေးသွားတဲ့အစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ကမတ်ထပြူဦးဆောင်ဆွေးနွေးသူကိုကျော်ကျော်သိန်းကိုထုတ်လုပ်သူကိုရန်နိုင်ကအကူအညီပေးထားပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။စနေညတရက်လေးလိုင်းအစီအစဉ်ကနေကြိုးဆိုပါရစေ။ကျွန်တော်တို့သတင်းရှင်တွေအားလုံးသိထားပြီးတဲ့အတိုင်းပါပဲ။ဒုတိယအကြိမ်လွှတ်တော်သက်တမ်းအတွက်လွှတ်တော်အသီးသီးကိုခေါင်းဆောင်သွားမယ်။အဓိကအဖြစ်ကျွန်တော်တို့တနိုင်ငံလုံးနဲ့ဆိုင်တဲ့ပြည်သူလွှတ်တော်အမျိုးသားလွှတ်တော်ပေါ့လေ။ဒီလွှတ်တော်တွေကိုခေါင်းဆောင်သွားမယ်။ဥက္ကဋ္ဌတွေဒုဥက္ကဋ္ဌတွေရွေးချယ်ထားပြီးပါပြီ။ကျွန်တော်တို့ဒီညဆွေးနွေးကြမယ့်အကြောင်းအရာကအခုခေါင်းဆောင်အသစ်တွေဥက္ကဋ္ဌအသစ်တွေဒုဥက္ကဋ္ဌအသစ်တွေဦးဆောင်သွားမယ်။လွှတ်တော်တွေရဲ့စွမ်းဆောင်နိုင်ရည်အလားအလာအဲ့ဒါကိုကျွန်တော်တို့ဘလောက်ကျွန်တော်တို့သတင်းရှင်တွေကယုံကြည်ကိုးစားမှုရှိပါသလဲ။ လွှတ်တော်ရဲ့အဓိကလုပ်ငန်းဖြစ်တဲ့ဥပဒေပြုရေးပိုင်းတခါအစိုးရရဲ့လုပ်ငန်းတွေကိုစောင့်ကြည့်ထိန်းကိုရေးပိုင်းတွေမှာအခိုင်အမာဒီလွှတ်တော်တွေကဥဆောင်သွားနိုင်မယ်လို့ယုံကြည်ကြပါသလားဒါကိုအဓိကဆွေးနွေးတော်မူဖြစ်ပါတယ်ပင်တိုင်းဆွေးနွေးပေးဖို့ဖိတ်ခေါ်ထားတဲ့သူနှစ်ဦးထဲမှာတူကတော့ကျွန်တော်တို့ပြီးခဲ့တဲ့လွှတ်တော်တက်တန်းအတွင်းမှာဒီဘောမျိုးနယ်ကနေပြီးတော့လွှတ်တော်ကိုယ်စားလှယ်ဖြစ်ခဲ့တဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းပေါ်လေအခုတော့ဦးရထွန်းဖြစ်ပါတယ်နောက်တူကအများပြည်သူမူဝါဒရေးရဆိုင်ရာတန်လွင် Institute ကိုတည်ထောင်သူတူဖြစ်တဲ့ကိုစောကပိဒီနှစ်ဦးကိုကျွန်တော်တို့ပင်တိုင်းဆွေးနွေးပေးဖို့ဖိတ်ခေါ်ထားပါတယ်တိုက်ရိုက်ပါဝင်ဆွေးနွေးမဲ့သူအတော်များများရှိပါတယ်ကျွန်တော်တို့အချိန်ရသလောက်ဒီလူတွေအားလုံးပါဝင်ဆွေးနွေးနိုင်အောင်ကြိုးစားသွားပါမယ်အကယ်၍များအချိန်အကန့်အသတ်ကြောင့်အားလုံးမပါဝင်ပါဝင်ခွင့်မရခဲ့ဘူးဆိုရင်လည်းနားလည်ခွင့်လွှတ်ပေးဖို့စောစီစွာပန်ကြားပါတယ်တခါအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့လူကျွန်တော်တို့ရဲ့ VOA Facebook Fan Page ကနေပြီးတော့အမှတ်ချက်ပေးဆွေးနွေးထားတဲ့မှတ်ချက်တွေလည်းရှိပါတယ်ကျွန်တော်တို့အတတ်နိုင်ဆုံးရတဲ့အချိန်တွေမှာဆွေးနွေးသွားကြရအောင်ပါဆိုတော့ပထမအဦးဆုံးကျွန်တော်တို့ပင်တိုင်းဆွေးနွေးပေးမဲ့သူနှစ်ဦးရဲ့သဘောထားကိုရင်ဆိုနားထောင်ကြည့်အောင်ပါဆိုတော့ဦးရထွန်းခင်ဗျာဦးရထွန်းကပြီးခဲ့တဲ့လွှတ်တော်တက်တန်းအတွင်းမှာလည်းလွှတ်တော်ထဲမှာကိုယ်တိုင်လွှတ်တော်ကိုယ်စားလှယ်တူဖြစ်နေတဲ့တည်းဝဝင်ပါဝင်ခဲ့သူဆိုတော့အခုလာမယ့်လွှတ်တော်ကိုကျွန်တော်တို့နောက်၅နှစ်တက်တန်းအတွက်မျှော်ကြည့်မယ်ဆိုရင်ဒီလွှတ်တော်ရဲ့ဆွမ်းဆောင်နိုင်ရည်အလားအလာနဲ့ပတ်သက်ပြီးတော့ဦးရထွန်းအကြံပြင်းဘယ်လိုသုံးသပ်ထားပါသလဲ။အဲ
ကျွန်တော်တို့လွှတ်တော်ဒီတောင်စုဆက်လွှတ်တော်ရဲ့အဓိကတာဝန်ကတော့ဒီအစိုးရအဖွဲ့ရဲ့လုပ်ငန်းတာဝန်တွေပေါ့နော်ဘတ်ဂျက်တွေလုပ်ငန်းတာဝန်တွေဒီလိုလိုအပေါ်မှာဒီမှာအုပ်ချုပ်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကြီးကြပ်တာပေါ့ကြီးကြပ်တာအဲနောက်တစ်ခါဒီဒီလူလူအတွင်းမှာအစိုးရရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့တရားနဲ့တရားမဲ့ပြီးကျင့်ခံရတာဒီကျွန်တော်တို့အဆင်မပြေတာမှန်သမျှကိုဒီဒီလူလူအနေနဲ့သင်ဒီမေးလာတဲ့ကိစ္စတွေတွတ်တော်ကိုယ်စားလှယ်တွေကမေးခွန်းတွေပြင်မှာပေါ့နော်နောက်တစ်ခုကတော့ဒီဒီလူလူကိုအကာအကွယ်ပေးနိုင်တဲ့ဥပဒေတွေအတက်ပြတ်ထန်းတာအဟောင်းတွေကိုလည်းဒီခင်ဗျားမလျော်ညီတော့ဘူးဆိုပြင်ဆင်တာဖယ်ဖြတ်တာပေါ့နော်အဲ့ဒီလုံငန်းนี่လောက်ကြရတာဖြစ်တာပေါ့အဲ့လိုဖြစ်တဲ့အခါကျတော့လွတ်တော်ထဲမှာဒီလူလလလဒီမိုကရေစီကြကြချုံနေနိုင်ဖို့ကအရေးကြီးတယ
်ဟုတ်ကဲ့
အဲ့ပြီးခဲ့တဲ့နောက်နှစ်တန်းအပြင်မှာတော့ကျွန်တော်တို့အဲ့ဒါတွေကိုချုံနေနိုင်ခဲ့တယ်သို့တော့အစိုးရအဖွဲ့နဲ့အဲ့ဒီပေါင်းစပ်လုပ်ရတဲ့အခါမှာအစိုးရအဖွဲ့ကဒီလွတ်တော်ရဲ့သဘောတဘာဝနဲ့လွတ်တော်ရဲ့ထင်ကြောင်းမှုကိုကောင်းကောင်းနားမလည်တဲ့အခါကျတော့အဆင်မပြေဘူးပေါ့နော
်အဆင်
မပြေဘူးသူ့ရဲ့ဒီရန်တရားအဟောင်းကြီးကိုသူကထိတ်သိမ်းကာဝယ်စောင့်ရှောက်နေတယ်လို့ဖြစ်တော့ထိရောက်တဲ့တလောက်မထိရောက်ဘူးပေါ့နော်အဲ့ဒါကြောင့်အခုလာမယ့်လွှတ်တော်ကတော့အစိုးရအဖွဲ့ကလည်း NLD ကလည်းပြီးပြီးတော့ဖွဲ့စည်းမှာဖြစ်တယ်သူ့ရဲ့ mindset တွေကလည်းအရင်အစိုးရတဲ့တော့ပြင်ပြောင်းလဲခြင်းနဲ့စိတ်ပို့ပြီးတော့ထက်တန်တဲ့ပုံကများပါဝင်မှာဖြစ်ပြီးတော့အစိုးရကိုခေါင်းဆောင်တဲ့သမ္မတကလည်းအဲဒေါံဆန်းစုကြည်ဒါမှမဟုတ်လည်းဒေါံဆန်းစုကြည်ကနော်ဒီကြားထားတဲ့ပုံကိုပဲဖြစ်မယ်ဆိုတဲ့အခါကျတော့ပို့ပြီးတော့ခဏရောက်ရောက်ဒီအစိုးရကိုကြီးကြပ်နိုင်လိမ့်မယ်ဒီဒီဒီအတွက်ပို့ပြီးတော့ကောင်းမွန်တဲ့ပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေလုပ်နိုင်လိမ့်မယ်လို့အဲ့လိုမှန်းထားရပါတယ
်ဟုတ်ကဲ့ပါခင်ဗျာကိုစောကပီအခုဦးရထွန်းပြောတာကိုစောကပီသဘောတူပါသလားကိုစောကပီကိုယ်တိုင်ရောဘယ်လိုသဘောရပါလဲ
ဟုတ်ကဲ့သဘောတူပါလဲအခုဒီလာမယ့်ပြက်လာတဲ့အခုဟိုတော့ပေါ့နော်ရေကောက်ခံရတဲ့ပြည်သူလွတ်တော်ကိုယ်စားလှယ်များလွတ်တော်ကိုယ်စားလှယ်များအနေနဲ့ကတော့တကယ်ပဲပြည်သူလူထုရဲ့အာဟိုထောက်ခံမှုအပြည့်နဲ့ပေါ့နော် mandate အပြည့်အဝရှိတဲ့အတွက်ကြောင့်မလို့သူတို့ပထမဦးဆုံးအနေနဲ့တော့ဒီလွတ်တော်ကိုလွတ်တော်ကင်းကိုထိုက်ထိုက်တန်တန်ပေါ့နော်ရောက်လာတယ်လို့ပဲပထမဦးဆုံးကျွန်တော်ပြောလိုပါတယ
်
နောက်တစ်ခုကတော့ဒီ user ပြင်ရောက်ခံရတဲ့ကိုယ်စားလှယ်တွေရဲ့နောက်ခံနဲ့သူတို့ရဲ့နော်ဆိုဟိုစားဒီနောက်ခံ background နဲ့သမိုင်းကြောင်းဒီအရာရောနော်သူတို့ရဲ့အတတ်ပညာပိုင်းတွေအရာကိုကြည့်နေဆိုလို့ရှိရင်ဒီလွတ်တော်ကိုကျွန်တော်တို့ကြည့်လိုက်တယ်လာတဲ့လူတွေကသူကလည်းသူတို့ရဲ့ညောအမြင်အတွေ့အကြုံနဲ့သမိုင်းကြောင်းနဲ့သူရဲ့အတ္တပညာတမန်းကြောင်းတွေလည်းအတ္တပညာဖက်ကြောင်းတွေရှိဖြစ်ကြောင်းမလို့ဒီမတူတဲပြချမ်းသာတဲ့ဒါအတူတူနောက်ခံတမိုင်းနဲ့အတ္တပညာတွေတပ်ပညာရှင်တွေကနေတစ်ဆင့်လာတဲ့အဖြစ်ကြောင်းမလို့လည်းကျွန်တော်တို့ပို့ပြီးတော့ဒီဟိုစားပေါ့ဒီလွတ်တော်မှာသူတို့လောက်အောင်လည်းဥပဒေပြုရေးရဆိုင်ရာကိစ္စတွေကိုလည်းပို့ပြီးတော့ကြည့်ကြည့်ရအောင်လုပ်နိုင်မယ်ဆိုတာကတော့ကျွန်တော်တို့ကမျှော်လင့်ထားပြီးသားပါ
ဟုတ်ကဲ့
ပို့တော့လည်းပဲဒီလုပ်တဲ့အခါမှာလွတ်တော်ကကျွန်တော်တို့မြန်မာနိုင်ငံရဲ့တမိုင်းကြောင်းလာကြည့်နေဆိုရင်အစ်စ်လိုပဲပြောလို့ရပါသေးတယ်အခုလိုဒီလူကြီးဆိုတဲ့ရေချေတင်ရတဲ့လွတ်တော်ကိုယ်တွေတက်လာတဲ့ပထမဆုံးဖြစ်တဲ့ကြောင့်မလို့တော့ဒါလိလာစရာမှတ်သားစရာအကူကြီးယူစရာနဲ့ဟိုစားပေါ့နော်အဲဒီအကြံဉာဏ်တောင်းခံစရာတွေရောရှိလာပါလိမ့်မယ်ဆိုတော့ကျွန်တော်တို့ကဒါမျိုးလင်းထားပြီးသားဖြစ်ပါတယ
်ဟုတ်ကဲ့ဒီနေရာမှာခုနဦးရထွန်းပြောတဲ့ဇာတ်ပုံမှာရောအခုကိုစောကပီပြောတဲ့ဇာတ်ပုံမှာရောကျွန်တော်တခုတွေးမိတာပါလဲဆိုတော့ လွှတ်တော်ကိုယ်စားလှယ်တွေကအသစ်ဖြစ်တယ်လွှတ်တော်ကလည်းပဲဒါဒီမိုကရေစီပြည်ပြင်ပြောင်းလဲနေတဲ့ကာလမှာဒုတိယကြိမ်တက်တန်းလွှတ်တော်မှာအရက်သားအများဆုံးပါလာတဲ့လွှတ်တော်ဒီလူတွေအများစုကမြန်မာနိုင်ငံဒီမိုကရေစီနဲ့လူ့အခွင့်အရေးအတွက်နှစ်ပေါင်းများစွာလှုပ်ခဲကြတဲ့လူတွေဆိုတာကတော့ကျွန်တော်တို့တတိထောက်ထားရတဲ့ပြုံမှန်တန်တရားဖြစ်เสียမရှိဘူး။ဒါပေမဲ့ခုနကပြောတဲ့အတွေ့အကြုံပိုင်းကတော့တစ်ဖက်မှာလည်းပဲလွှတ်တော်ထဲမှာဟလာဒီတမတော်ကနေပြီးတော့တိုက်ရိုက်ခံထားတဲ့တမတော်သားကိုယ်စားလှယ်နဲ့25ရာခိုင်နှုန်းကလည်းပဲရှိနေသေးတယ်။ဒါကတပိုင်းတစ်ဖက်မှာကျတော့လူလူကနေပြီးတော့သူတို့တခဲနဲ့ရွေးကောက်တင်မြှောက်လိုက်တဲ့လွှတ်တော်ကိုယ်စားလှယ်တွေကဒီလွှတ်တော်ပေါ်မှာမျှော်လင့်ချက်တွေကတိတ်ကိုကြီးနေတယ်။ဆိုတော့လူဒုမဲဆန္ဒရှင်တွေရဲ့မျှော်လင့်ချက်တွေတိတ်ကြီးနေတာကိုရောဘယ်လိုချိန်ညှိလို့ရမလဲဦးရတော်ခင်ဗျ။အ
ဲဒီအမှားကတော့ဒီလူတို့ကတော့အပြောင်းလဲကိုမျှော်လင့်တာပေါ့နော်အပြောင်းလဲကိုမျှော်လင့်တဲ့အခါကျတော့အဲကျွန်တော်တို့တချို့သောကိစ္စတွေကတော့ဥပဒေတွေကိုကျွန်တော်တို့ဒီဒီလူတို့အတွက်အကျိုးရှိတဲ့ကာကွယ်စောင့်ရှောက်တဲ့ဥပဒေတွေပြဋ္ဌာန်းပေးပြီးတော့အဲ့ဒီဥပဒေအတိုင်းအစိုးရအဖွဲ့အကြီးတွေကနေပြီးတော့လက်တွေ့အဲစီးပွားရေးမှမှန်ကန်ကန်ကျင့်သုံးတာအဲ့ဒီလိုလုံးယုံတဲ့ကျွန်တော်တို့အပြောင်းလဲဖြစ်သွားနိုင်တာရှိတယ်လို့တချို့ကိစ္စတွေကြတော့လေဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်းလဲမှဒီအပြောင်းလဲတွေဖြစ်သွားနိုင်တာမျိုးတွေလည်းရှိတယ်ပေါ့
ဟုတ်ကဲ
့အဲဥပမာကျွန်တော်တို့ဒီပြည်တွင်းစစ်ရစဲရေးဆိုင်ရာကိစ္စတွေဆိုလို့ရှိရင်တော့အဲတိုင်းရင်းသားနဲ့ကိုင်းဖွဲ့စည်းတွေနဲ့အခုငြင်းငြိမ်းဆွေးနွေးနေတယ်အဲ့တော့ဒီဟာကိုရစဲပြီးတော့ကျွန်တော်တို့ဒီစစ်မှာစစ်စစ်ထောင်းနေတဲ့တိုင်းပြည်ဆင်းရဲနေတဲ့တိုင်းပြည်မှာကျွန်တော်တို့ကဒီရနေပြီးကျွန်တော်ငင်းကြမ်းရကြခြင်းနဲ့ဆိုလို့ရှိရင်တော့ငင်းကြမ်းလည်းရမယ်ဆိုတော့ဒီလူတွေအတွက်ကအများကြီးအပြောင်းလဲဖြစ်သွားမယ်ဒါ
ဟုတ်ကဲ့
ဒီလူတွေကမျောလင့်နေကြအချက်ဖြစ်တယ
်အ
ဲ့ဒီအတွက်ဆိုလို့ရှိရင်ကျွန်တော်ကဖွဲ့စည်းပုံအခြေခံဥပဒေပြင်နာတွေပါခြင်းနဲ့ပါလာနိုင်တာပေါ့လေ
င
င်းကြမ်းရှင်မျိုးတွေရမယ်ဟု
တ်ကဲ့ဆိုတော့ကိုစောကပီခုနဦးရထွန်းပြောတဲ့ပုံမှာကျွန်တော်တစ်ချက်နားလဲတာပါလဲဆိုတော့လူတွေရဲ့မျောလင့်ချက်တွေတိတ်မြင့်နေတဲ့အချိန်မှာလူတွေကဒီအပြောင်းလဲကိုကိုတိုင်အပြောင်းလဲကတကယ်ဖြစ်လာပြီလို့ကိုတိုင်ခန်းစားဖို့တော့ကလူတွေစီကိုဓာတ်ရိုက်ရောက်တဲ့လူတွေဓာတ်ရိုက်ခန်းစားတဲ့အပြောင်းလဲတွေတော့တကယ်ပဲလုတ်ပေးနိုင်ဖို့လို့မှာပေါ့နော်ကိုစောကလေ
းဟုတ်ကဲ့အဲ့ဒါလည်းလို့ပါပဲဒီပေါ်လည်းပဲတခုကတော့ဟိုချက်ချင်းလက်ရင်းကြီးကိုနော်တက်တည်ပြပြီးတော့ဒီကနေ့ဒီနေ့ပြန်တွေ့ရမယ်အပြောင်းလဲတွေရှိနိုင်တယ်လို့နော်တချို့အပိုင်းကတော့လည်းဒီကိရင်ပြောင်းလဲတော့မယ်ဆိုတဲ့အလားအလာနဲ့လမ်းကြောင်းမှန်တစ်ခုကိုတင်ပြနိုင်တဲ့အနေအထားမျိုးဆိုရင်လည်းဒီလူလူအနေနဲ့ကလည်းနားလည်ပြီးနိုင်တဲ့အနေအထားမျိုးတွေအများကြီးရှိပါတယ
်။ဘ
ာဖြစ်လို့လဲဆိုတော့ပထမလွတ်တော်နဲ့ဒီဒုတိယလွတ်တော်နဲ့ကွာခြားတာတစ်ခုကတော့ခုနဥစာပြောတဲ့ဒီ
ဒီလူ
လူရဲ့အကျိုးရှိမဲ့နော်ဒီလူလူကရက်ဒီနဲ့ဥပဒေတွေပြတ်ထန်းနိုင်ဖို့ဆိုတဲ့နေရာမှာဒီအခုလွတ်တော်ကတော့ဒီခုပြစ်လာတဲ့ကိုယ်စားလှယ်တွေကဒီလူတွေကြည်ရွေးချယ်ပြမြောက်လိုက်ပြီးတော့အများစုကတက်လာတာဖြစ်တဲ့ကြောင့်မလို့ဒီအသေးအသေးကိုဖွင့်ဆိုတဲ့နေရာမှာတကယ်ပဲပြည်သူတွေအတွက်ပူစားပြပြီးတော့ပို့ပြီးတော့ဖွင့်ဆိုလိုက်ဖွင့်ဆိုပေးနိုင်လိမ့်မယ်လို့နော်ပြည်သူတွေအကျိုးရှိဖို့ဆိုတာဘယ်အရာတွေနဲ့ဘယ်လိုဥပဒေမျိုးတွေလဲဆိုတာကိုပို့ပြီးတော့အသေးအသေးဖွင့်ဆိုနိုင်မယ်လို့ပထမဆုံးကျွန်တော်တို့ပြောလို့ရတာရှိပါတယ
်နော
က်တစ်ခုကတော့ကျွန်တော်လည်းဟိုစာထောက်ပြနေတာကတော့ဒီပြည်သူငင်းနဲ့ပတ်သက်တယ်ဆိုလို့ရှိရင်အခုလက်ရှိသွားနေတဲ့အခြေအနေဆိုရတဲ့ဒီသွားနေတဲ့ငင်းငယ် process ကတချို့အပိုင်းတွေကလွတ်တော်ပြင်ပကနေသွားနေတဲ့လမ်းကြောင်းတချို့လည်းဖြစ်တယ်ဆိုတော့လည်းဒီငင်းငယ်ဒီငင်းငယ်နဲ့ပတ်သက်ရင်လွတ်တော်ထဲမှာပြန်ပြီးတော့အတိအမှုရရမယ်ဆိုတဲ့အပိုင်းတွေလည်းရှိတဲ့အတွက်ကြောင့်မလို့တော့လွတ်တော်ရဲ့အခက်အခဲရှိတယ်ဆိုတော့လည်းဒီအခုကိုချိန်ယူပြီးတော့လွတ်တော်ပြင်ပမှာဖြစ်နေခဲ့တဲ့ဖြစ်လာခဲ့တဲ့ process เนาะလမ်းကြောင်းတစ်လျှောက်နဲ့အခုလွတ်တော်ထဲမှာပြန်ပြီးတော့ဆင်းပြီးတော့တာဝန်ယူရမယ်လမ်းကြောင်းနှစ်ခုကိုဘယ်လိုထိန်းသိမ်းမလဲဘယ်လိုပြန်ပြီးတော့ပေါင်းစပ်လုပ်ဆောင်မလဲဆိုတဲ့အပိုင်းကတော့အခုဒီမှာအခုဒီလွတ်တော်ဒုတိယလွတ်တော်မှာပေါ့နော်ဆက်လာတဲ့လွတ်တော်ပုံစံရနေပြီးတော့အဲဒါဆင်းနေရမယ်ဒါလက်ခံပြီးတော့ဆင်းရရမယ်အစိတ်ပိုင်းတွေရှိလာပါတယ်ဒီအပိုင်းပေါ်မှာတော့ကျွန်တော်တို့တိုင်းသားတွေအနေနဲ့ရောနော် PPD တွေအနေနဲ့ကပါဒါကိုအများကြီးမျှော်လင့်ထားတာရှိတဲ့အတွက်ကြောင့်မို့လို့တော့ဒါကိုရင်ဆိုင်ရမယ်ဒါဖြတ်တန်းရမယ်ဒါလုပ်ငန်းဒါအကြီးဆုံးပေါ့နော်ရင်ဆိုင်ရမယ်လုပ်ငန်းအကြီးကြီးတွေကတစ်ခု
လို့ကျွန်
တော်တို့ပြောလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တိုင်းအပောင်ဆွေးနွေးမယ်တို့ရရှိနေဖိတ်ခေါ်ပါမယ်တပထမအဦးဆုံးတစ်ယောက်ကကရင်မျိုးသားပါတီကမမြင့်ဆိုပါမမြင့်ဆိုသဘောထားကြားပါရစေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကရင်မျိုးသားပါတီရပါအခုကျွန်တော်တင်ပြချင်တာကတော့အမျိုးသားလွတ်တော်မှာရောပြည်သူလွတ်တော်မှာရောတိုင်းရင်းသားလူမျိုးတွေကိုတက်ထားတဲ့အတွက်ကြောင့်ကျွန်တော်တို့သမ္မတမပဲဝန်တာအားရကြည့်ပါပါလေ
ဟုတ်ကဲ့
နောက်တစ်ခုကကျွန်တော်တို့ဒီတိုင်းသားပါတီမှာပါတိုင်းသားပါတီကရခိုင်မျိုးသားပါတီဦးဆောင်နဲ့ပါလာတယ်နောက်တစ်ခါ အတိုက်ခံပါတီဖြစ်တဲ့ဒီကောင်ကြီးကျန်ခိုင်းနဲ့ပုံလေးပါတီကဥပဒေခွန်ရလည်းဒီလိုလက်ကမှာဒီဥပဒေအနေနဲ့ပါဝင်တယ်အဲ့လိုပါဝင်တဲ့အတွက်ဒီနေ့အချင်းချင်းလေးကတော့အမှန်တမ်းမှလည်းဆက်ပါပါတယ်ဒီနေ့အမျိုးသားလက်တော်ရောပြည်သူလက်တော်မှာရောကျွန်တော်တို့အားရကျင်းတဲ့ကြတာရှိပါတယ
်ဟုတ်ကဲ့ခင်ဗျာ
ဒါပေမဲ့လည်းတစ်ခုရှိတာကတော့ကျွန်တော်တို့မှာအားမရတာကတော့မတော်စုအခြေခံဥပဒေကြီးကကျွန်တော်တို့ခံနေကြဗျ။ဟုတ်က
ဲ့
မတော်စုအခြေခံဥပဒေကြီးမှာကျွန်တော်ပြန်ကြည့်မယ်ဆိုရင်ဒီ50ဘုရားလုံးရဲ့၄ဘုံ၆ရဲ့ဒီမိသားအများပြောနေကြတာပေါ့ဗျ။အဲ့ဒီကျကြကိုကျွန်တော်တို့မပြင်းစင်နိုင်တဲ့ကာလပတ်လုံးဒီဒီဒီဒီမျိုးသားဒီမျိုးကြီးအဖွဲ့ချုပ်ကိုအာဏာဘလောက်ပဲလွှဲပြီးလွှဲပြီးမျိုးသားဒီမျိုးကြီးအဖွဲ့ချုပ်ကပြီးရတဲ့အာဏာကိုရရှိနိုင်မှာမဟုတ်ပါဘ
ူး။ဟုတ်ကဲ့ခင်ဗျာ။
ဒါပေမဲ့အမျိုးသားယူရရှိရင်ဆိုတော့သမ္မတနဲ့အဲ့ဒီတခုပြရမယ်ဆိုလို့ရှိရင်တော့စစ်ဘက်အရပ်ဘက်ဆက်ဆံရေးကိုကျွန်တော်ကဒီ9မိနစ်တော့ဒါကတော့ပြန်ပါလုံးတောင်းပြီးတော့ဒီဆောက်ပါမှာဖြစ်တဲ့အတွက်ကြောင့်တခြားကိစ္စတွေမှာကျွန်တော်တို့ဆက်လက်ဆောင်ရွက်ကြွားဖို့ဆိုတာနည်းနည်းအားမင်းနေပါလိမ့်မယ
်ဟုတ်ကဲ့ဦးမမြင့်ဆိုပြောတဲ့သဘောထားကိုကျွန်တော်ခြုံငုံမိပြီလို့ကျွန်တော်ယူဆပါတယ်ခက်ခဲတွေကရှိနေပါတယ်လက်ရှိမှာအခြေခံဥပဒေအကျက်အတည်းရှိနေသေးတာကိုလည်းပဲအားလုံးကထောက်ပြထားပါတယ်ဒီအကျက်အတည်းနဲ့ဒီအခြေအနေအောက်မှာပဲနောက်တက်လာတဲ့လွတ်တော်ကောင်းဆောင်တွေလွတ်တော်ကိုယ်စားလှယ်တွေအနေနဲ့ဆက်လုပ်သွားရမှာဆိုတဲ့အခါကျတော့ကျွန်တော်တို့ကဒီရှိပြီးသားအကျက်တဲ့အခြေအနေအောက်မှာဘလောက်အောင်မြောင်ဆွမ်းဆောင်နိုင်မလဲဒါကိုကျွန်တော်တို့ဆက်ပြီးတော့သုံးသပ်ချင်ပါတယ်။နောက်တစ်ယောက်ကကျွန်တော်တို့ဒီမန္တလေးကကိုကျော်သူဝင်းကိုကျော်သူဝင်းသဘောထားပြောလို့ရပါပြီ
။ဟုတ်ကဲ့ခင်ဗျ။အဲခုဒီလွတ်တော်နဲ့ဒီကလွတ်တော်မှာပေါ့နော်။ဒီကလွတ်တော်မှာဦးဝင်းကြီးဦးတုခွန်မြတ်တို့ဝန်ခံတန်းဒီတော်နမောအဲ့ NDA ခန္ဓာရည်မျိုးဆိုတော့သူရဲ့ဆောင်ကြီးကတော့စောင့်ကြည့်ရမှာပေါ့အခုတော့ဈေးစောင့်ကြည့်လို့မရသေးဘူးနော
်ဟုတ်ကဲ့ခင်ဗျာ
နောက်ပြီးတော့ဒီဆိုရဖွဲမှာကြတော့ပြုတ်တော့ဘလို၆တန်းနိုင်တယ်ဆိုဒီဆိုရဖွဲကလည်းပြောမှဆိုတော့ဒေါက်ကန်းစုကြည်ဥဆောင်ပါပဲလေ
ဟုတ်ကဲ့
ဒေါက်ကန်းစုကြည်ဥဆောင်ပါသေးတဲ့အတွက်ပြုတ်တော့ကတော့သူဒီတရားစီတရားဥပဒေရေးခဲ့တဲ့ဘက်ကတော့တော်ကန်းတော့ဒီအိုးချိုရီဘက်မှာတော့ဒေါက်ကန်းစုကြည်ဥဆောင်ပါဖြစ်တဲ့အတွက်ကိုယ်တို့ပိုင်းအောင်တော့တက်ပြီးတော့ပန်ပိုးနိုင်တယ်လို့ကျွန်တော်တို့ဆိုတော့ဒေါန်ဆန်းကြီးကဥဆောင်ပါအောင
်ဟုတ်ကဲ့ခင်ဗျာ
သူဆောင်မဲအောင်မှာသွားမှာဆိုတဲ့အတွက်တော့ကျွန်တော်တို့ဒီသူတို့လောက်မဲ
ဟုတ်ကဲ့
ဖွဲ့စည်းပုံခြေတုံးပစ္စည်းကြီးတို့ပါတော့နော
်ဟုတ်ကဲ့
ဒါဘက်သူတို့ဒီကလောက်မဲလို့ထင်ပါလေ
ဟုတ်ကဲ့ခင်ဗျာ
သူရပိုင်းအောင်တော့ဒေါန်ဆန်းကြီးကဥဆောင်ပါအောင်ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကိုကျော်သူဝင်ကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဦးရထွန်းနဲ့ကိုစောကပီပဲကျွန်တော်တစ်ချက်ပြန်လှည့်ပါမယ်ဆိုတော့ဦးရထွန်းဒီကရဲလွတ်တော်တက်တန်းတို့ကလည်းပဲအစိုးရကလွတ်တော်မှာလည်းပဲပြည်တော်စုချက်ခိုင်တဲ့ဖွံ့ဖြိုးရေးပါတီကလွတ်တော်အများစုတခါတမ်းမတော်ကကိုယ်စားလှယ်တွေဆိုတာလည်းပဲဒါကျွန်တော်တို့ပြောရရင်တော့လာပြည်တော်စုချက်ခိုင်တဲ့ဖွံ့ဖြိုးရေးပါတီနဲ့နီးစပ်တဲ့အခြေအနေရှိခဲ့တာကိုကျွန်တော်တို့ဒီလိုပဲနားလည်ထားခဲ့ရတာကိုတခါအစိုးရကလည်းပဲတကယ်တကယ်ကြတော့ပြည်တော်စုချက်ခိုင်တဲ့ဖွံ့ဖြိုးပါတီကဦးဆောင်တဲ့အစိုးရလိုပဲပြောရမှာပဲလေအဲ့ဒီအချိန်ကာလတုန်းကခုနကဦးရထွန်းပြောတဲ့တမပါဆိုလွတ်တော်နဲ့အစိုးရကြမှာတချို့နားလည်မှုလွဲတာလေးတွေရှိခဲ့တယ်အခုကလည်းပဲ NLD ဦးဆောင်တဲ့အစိုးရ NLD ဦးဆောင်တဲ့လွတ်တော်အဲ့လိုအခြေအနေမျိုးဖြစ်လာနိုင်တယ်လို့ဦးရထွန်းယူဆလား
အဲဒီမှာတော့အဓိကအခုဒီ NLD ပါတီကိုဥဆောင်တဲ့ဒေါက်ဆန်းစုကြည်အနေနဲ့ကျွန်တော်တို့လွတ်တော်နဲ့အစိုးရပေါ့နော်လွတ်တော်ကနေဒီအစိုးရရန်တရားအစိုးရကိုကြီးကျက်တယ်ထိန်းချောင်းတယ်အပြန်အလှန်ထက်ထက်ဘဲလန့်လုပ်တယ်ဆိုတဲ့ဥစ္စာကိုကောင်းကောင်းတူသဘောပေါက်နားလည်ထားတယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့
ကျွန်တော်တို့ဒီစနစ်ကအစိုးရကိုထိန်းချောင်းတယ်ဆိုတဲ့အခါမှာအစိုးရကလေတဲ့ဥပဒေတွေကိုအကောင့်တွေပေါ်ပြီးတော့လက်တွေ့ကျင့်သုံးရတာဖြစ်တယ်။လက်တွေ့ကျင့်သုံးရတာဖြစ်တဲ့အခါကျတော့အစိုးရကိရဆိုတာက9နှစ်တိုင်အကြောင်းလဲရှိနိုင်တယ်။အဲ့တော့အခု9နှစ်ပြည့်သွားလို့ဦးသိန်းစင်အစိုးရဖက်ခွာသွားတဲ့အခါမှာ NLD အစိုးရတက်လာတဲ့အခါမှာအစိုးရအဖွဲ့ဝင်တွေကတော့ဒေါန်ဆန်းစုကြည်စိတ်ကြိုက်ရေးထားတာတွေဖြစ်တဲ့အတွက်ကြောင့်မလို့ mindset အပြောင်းလဲမှာတော့ဘာပဲဖြစ်ဖြစ်ဒီအမတ်ခံနိုင်နေဆိုပေမဲ့သူ့ရဲ့အောက်ကရန်တရားကြီးကအာဝူဖြစ်နေ
ဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်တို့အရင်တော့ကတည်းကပြည်သူပေါ်မှာစိတ်နှိပ်ထဲတဲ့အဲကျွန်တော်တို့ဒီမတရားမဟုတ်မတရားလုပ်ခဲ့တဲ့ဥပဒေလက်သုံးကြလုပ်ခဲ့တဲ့ဟာတွေကအကျင့်တွေကရှိနေတယ
်ဟုတ်ကဲ့
ဒီတော့ဒီဟာကချက်ချင်းပြောင်းမှာမဟုတ်ဘူးပြောင်းမှာမဟုတ်တော့နောက်သွတ်တော်တက်တန်းမှာလဲဒါတွေကဆက်ရှိနေဦးမှာ
တော့
အစိုးရဖက်ပြောင်းသွားပြီမဲ့ဒီရန်တရားကြီးရဲ့အဲဒီမဟုတ်မဟုတ်နောက်ဒီမှန်မှန်ကန်ကန်မရှိတဲ့ထောင်ရက်ချက်တွေဥပဒေအတိုင်းမလုပ်တဲ့ကိစ္စတွေအဲအဲ့ဒါမျိုးတွေကိုပြည်သူလူထုကဒါအတွက်တော်ကိုယ်စားလှယ်နေတာတခြင်းမေးခွန်းတွေမေးတာအထိုးတွေတင်တာအထက်ဖြစ်တော့လေ
ဒီ
ဟာတွေလောက်လာတဲ့အခါမှာအစိုးရအဖွဲ့ရဲ့အကြီးအကဲကဒါကိုသဘောပေါက်ဖို့လိုတယ်
ဟုတ်ကဲ့
ဒါဟာမတို့အစိုးရအဖွဲ့ဥဆောင်နေတဲ့
ဒီပြည်သူ့အုပ်ချုပ်ရေးရန်တရားကြီးကိုကောင်းအောင်ဆွတ်တော်ကနေတခင့်ပြည်သူ့လူကိုသာကြီးကြပ်နေတာဖြစ်တယ်ဆိုတာသဘောပေါက်လက်ခံပြီးတော့သူ့ရဲ့ဝင်ကြီးတွေကိုတိုက်ကြည့်တယ်
โอเคอุยทุนอุยทุนโอเคอุยทุนโฟนไลน์ก็ไม่ไม่จีรอครับเนี่ยเราอึดไม่เตลก็တော့ပါဘူးကျွန်တော်တို့ပြန်ခေါ်ပါမယ်อุยทุนจ้าซ่าจ้าดีแล้วတော့မသိอุยทุนโฟนไลน์ကိုฉะပြီးတော့ပြန်ခေါ်ပါမယ်ไลน์อ่ะคุณน่ะตะตอกตะตอกဖြစ်ပါတယ်เออကျွန်တော်တို့ Facebook ก็နေပြီးတော့ซุนนี่ထားတဲ့ดอทရှင်တယောက်ก็ပြောပါတယ်အခုချိန်ကလွတ်တော်ရဲ့ဆွမ်းရည်ကိုဆက်ရမယ်ချိန်မဟုတ်သေးဘူးလို့ထင်တယ်တဲ့ဘာလို့လဲဆိုတော့ပထမအစိုးရရဲ့အရှုပ်တွေကိုရှင်းရမယ်ကာလကတနည်းနဲ့နှစ်နှစ်ကြာနိုင်တယ်တဲ့လွတ်တော်တတန်းက9နှစ်ဆိုတော့ကျွန်တော်တို့နှစ်နှစ်လောက်ထိအချိန်ယူပြီးတော့အရှုပ်တော်ပုံတွေရှင်းမယ်ဆိုရင်တော့အပြောင်းလဲဆိုတာဖြစ်ဖို့တော်တော်ခက်ပါလိမ့်မယ်လို့ကျွန်တော်မြင်ပါတယ်မန်ကျွန်တော်တို့အခုတစ်ခေါက်စကိုင်းကတည့်ရဲ့ဆွေးနွေးမယ်တော်တော်ရှင်ဒေါ်ယီချူဒေါ်ယီချူသဘောထားပြောနိုင်ပါပြီ
ဟုတ်ကဲ့ကျမတို့ပြီးစင်တာလေးတွေကိုမေးလို့ရပါတယ်
ဟုတ်ကဲ့မေးလို့ရပါတယ်ပြောပါမေးပါဒေါ်ယီချူ
ဟုတ်ကဲ့ကျမတို့ဒီ59စာကိုပြီးစင်မယ်ဆိုတဲ့ဟုတ်ကဲ့ဒရင်းနေထွက်ပေါ်နေတာပါအဲ့ဒါဟုတ်ပါသလား
ဟုတ်ကဲ့ကိုစောကပီဒေါ်ယီချိုမေးတာကြားမယ်ထင်ပါရဲ့ကိုစောကပီပြန်ဖြေပေးပါလ
ား
အခုဒီ59စာလုံးနဲ့ပတ်သက်ပြီးတော့ဘောနော်ဒါပြင်ဆင်ဖို့ဆိုင်းငံ့ထားဖို့အတွက်ဆိုပြီးတော့အခုဒါပဒင်းတွေထွက်ပေါ်နေရတယ်ဒါကျွန်တော်တို့အားလုံးသိပြီးဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကတော့နော်အခုဒီလက်ရှိဒါ NLD ပါတီရဲ့ဥက္ကဋ္ဌတောင်းဆန်းစုကြည်ဒီနေ့နော်တံတော်အရာရှိကြီးတွေတံတော်ကဝေးကြီးတွေတက်ချုပ်နေသာပြည့်တဲ့အခါမှာသိကြတယ်ဒီလိုအစီအစဉ်တွေရှိတယ်အခုလက်ရှိသမ္မတကိုအလားဒီသမ္မတကို nominate သမ္မတကိုခန့်အပ်ဖို့လုပ်တယ်ဆိုရင်တော့မှအကယ်၍တော်စုသမ္မတမဖြစ်သေးဘူးဆိုလို့ရှိရင်ဒါယာယီသမ္မတအနေနဲ့ပဲဖြစ်အောင်မယ်ဆိုတော့ဒါကျွန်တော်တို့ကြားနေရတဲ့ကိစ္စတွေဖြစ်တယ်ဆိုတော့လည်းတကယ်တမ်းလက်တွေ့အခြေအနေမှာတက်ချုပ်နေဘလောက်တော့အွန်ဆန်စစ်ကြီးတို့အနေနဲ့ NLD အနေနဲ့ဘလောက်အထိတိုင်းတာပြီးဆွေးနွေးခဲ့တယ်ဆိုတာကိုတော့လက်ရှိကျွန်တော်တို့ဘယ်သူမှမသိရပါဘူး NLD ပါတီနဲ့တောင်ဆန်းစုကြည်ကိုနိုင်တာပဲသိတာဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ဗျာ
ဆိုတဲ့အတွက်ကြောင့်မလို့ကျွန်တော်တို့အယူဆတာကတော့ဒီအာကိုပြင်ဆင်နိုင်ဖို့အတွက်တောင်ဆန်းစုသမရဖြစ်ဖို့အတွက်ဒါဆိုင်းရတဲ့ကိစ္စပဲဖြစ်ဖြစ်ပြင်ဆင်ဖို့ကိစ္စပဲလုပ်နေနေဆိုရင်ဒါကောင်းနေလို့ကျွန်တော်တို့ယူဆတယ
်ဒီ
တော့လည်းဒီအတိုင်းဒါဒီဖြစ်လာနိုင်တယ်မဖြစ်လာနိုင်ဘူးဆိုတော့ဒါတိုင်းနိုင်ငံရဲ့ပါတီချင်းအာဒီကြေရပါတိမာဖြစ်ပါတယ်
ဟုတ်ကဲ့ဒေါ်ယီချိုကြားမယ်ထင်ပါတယ်ဒီအချိန်တွေကလက်ရှိသတင်းတွေထွက်နေတာပဲရှိပါတယ်ဘာမှတော့ဘယ်သူမှတော့တိတိကျကျမသိသေးပါဘူးခင်ဗျာကျွန်တော်ဆွေးနွေးထားတဲ့ Facebook ကနေ message မှတ်ချက်ပေးဆွေးနွေးထားတဲ့အထက်မှာတော့အများစုကအကောင်းမြင်ပါတယ်သူကလက်ရှိပြည်သူ့လွတ်တော်နဲ့မျိုးသားလွတ်တော်နှစ်ရလုံးကောင်းပါတယ်တဲ့နောက်တစ်ယောက်ကလည်းဆွမ်းဆောင်နိုင်မယ်လို့အပြည့်အဝယုံကြည်ပါတယ်တဲ့နောက်တစ်ယောက်ကဘာပဲဖြစ်ဖြစ်ထိန်းကြီးနိုင်မယ်လို့ယုံကြည်ပါတယ်တဲ့နောက်သူကတော့ပြောင်းလဲခြင်းတံပြီးလို့ကြွေးကြော်ပြီးမဲဆွယ်စီရင်ထားတဲ့ NLD လွတ်တော်အမတ်တွေနေရာအများကြီးရထားတဲ့လွတ်တော်တဲ့အနေနဲ့အရင်လွှတ်တော်ဟောင်းနဲ့မတူပဲကောင်းတဲ့ဘက်ကိုပြောင်းကိုပြောင်းလဲလိမ့်မယ်လို့အကျွမ်းမဲ့ယုံကြည်ပါတယ်တဲ့အများစုကအကောင်းမြင်ကြတာတွေ့ရပါတယ်နောက်တစ်ယောက်ကိုကျွန်တော်ထပ်ပြီးတော့ဆက်ပြီးတော့ဖိတ်ခေါ်ပါမယ်ကိုထွန်းထွန်းဝင်းကြားရပါလားကိုထွန်းထွန်းဝင်းပြောပါကိုထွန်းထွန်းဝင်းရဲ့သဘောထား
ဟုတ်ကဲ့ကြားပါလားခင်ဗျာ
ဟုတ်ကဲ့ပြောပါကိုထွန်းထွန်းဝင်
းကျွန်တော်အဓိကတော့ကျွန်တော်ပြည်သူလူထုအရတော်စုကိုကျွန်တော်တို့မန်ဒိတ်ပေးလိုက်တာပေါ့နော
်ဟုတ်ကဲ့ကြားပါတယ်ကိုထွန်းထွန်းဝင်းဆက်ပြောပ
ါဟုတ်ကဲ့အဲ့ဒီမှာကျွန်တော်တို့ကဒီအနေရပါဒီ NLD ကကျွန်တော်တို့အရေးပါတဲ့လူတော်ကော်မတီကတိုင်းသားလူတော်အမတ်တွေကိုသူတို့ဒီဥက္ကရာလေးဥက္ကရာလေးတောင်းဝန်ပေးတာကတော့ကျွန်တော်အနေနဲ့ကတော့အတိတ်ဘောဆောင်နေလို့ပဲမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီလွတ်တော်ဟာအရင်တုန်းကလွတ်တော်ထဲပို့ပြီးတော့လုံနိုင်လိမ့်မယ်လို့ကိုထွန်းထွန်းဝင်းယူဆရတယ်ပေါ့အ
ဲကျွန်တော်တို့ကတော့ကျွန်တော်အယူဆလေးပြောရမယ်ဆိုလို့ရှိရင်တော့ဒီဥက္ကရာလေးဒီဥက္ကရာကတိုင်းသားတွေကိုပြည်တော်လက်ထက်ပေါ့နော
်ဟုတ်ကဲ့
ကျွန်တော်တို့ဒီနှောင်းရှင်ဖွဲ့စည်းအုပ်ချုပ်ပုံကြီးကသူ့တွေအနေနဲ့ကျွန်တော်ပြည်ပြည်လို့မရသေးတဲ့ကာလပတ်လုံးကတော့ဒီတိုင်းသားတွေရဲ့ရပ်ပြီးကနေ
ဟုတ်ကဲ့
တိုင်းသားတွေရဲ့ဒီပြည်သူ့ရင်းတွေကိုပြင်ပြနေလို့ရတယ်လို့တော့လုံနိုင်နေတယ်လို့ကျွန်တော်တော့တည်ပြီးယူဆပါဦးခင်ဗျာ
ဟုတ်ကဲ့ကိုထွန်းထွန်းဝင်းကျေးဇူးအများကြီးတင်ပါတယ်ခုနဆွေးနွေးတဲ့အထက်မှာလည်းပါပါတယ်ဒီ2008အခြေခံဥပဒေအချက်တဲကရှိနေတာပါဒါကို NLD ကလည်းကောင်းကောင်းသိပါတယ်အခုရွေးကောက်တင်မြောက်ခံရဲ့လွတ်တော်ကိုယ်စားလှယ်တွေလည်းကောင်းကောင်းသိပါတယ်ဒါပေမဲ့ဆိုကြပါစို့ဟလာပြပြင်းပြောင်းလဲဖို့လုပ်တယ်ဥယထွန်းနဲ့ကိုစောကပီကိုကျွန်တော်ယူပြီးဟိုအဓိကမေးချင်ပါတယ်ပြင်းပြောင်းလဲရေးလုံမယ်ပါမယ်ဆိုတဲ့အခါဖြစ်မလာတဲ့အခါကျတော့မှဒီအခြေခံဥပဒေကြီးကြောင့်ရှိနေလို့ဆိုလို့အကြောင်းပြလို့သိမမလားဥယထွန်းဘယ်လိုသဘောရလဲကျွန်တော်အချင်းချုပ်တွေပြောပါအ
ဲဒီလိုတော့ရှိတာပေါ့လေကျွန်တော်တို့ဒီအနိုင်ရပါတီအနေနဲ့ကတော့လွတ်တော်ထဲမှာအမတ်အင်ကအများစုဖြစ်တဲ့အတွက်ကြောင့်မလို့ဥပဒေတွေကိုတော့သူတို့ပါတီရဲ့ policy ဘာသာအတိုင်းပေါ့နော
်။
NGO ပြည်ရင်ကြောင်းလဲဖို့အတွက်ဥပဒေတွေတော့ဆက်ဆက်ကြောင်းလဲပြုစုပြတ်ထန်းလို့ရတယ်။ဒါပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့မှာကတော့ကျွန်တော်တို့ဒီတပ်မတော်ရဲ့ထောက်ခံချက်လိုတာပေါ့လေ။အဲ့တော့အဲ့ဒါကတော့နည်းနည်းခက်မှာပေါ့
။ဟုတ်ကဲ့ခင်ဗျ။
အဲ့တော့ကျွန်တော်တို့ပြည်သူလူထုပေါ်မှာအခုအုပ်ချုပ်နေတဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာကိစ္စတွေဆိုရင်ခုန ပြောင်းလဲပြောတော့တာရှိတယ်ကျွန်တော်တို့မြို့နယ်အချင်းအုပ်ချုပ်ရေးဦးတည်ဆိုလို့ရှိရင်သူကဝန်ထမ်းတွေနော်ရဲတပ်ဖွဲ့ဆိုလို့ရှိရင်လည်းဒါပြည်ထောင်ဝင်ကြီးဌာနရဲ့အောက်မှာနော်အဲ့ဒါတွေနဲ့ပတ်သက်လို့ကျွန်တော်ဖွဲ့စည်းပုံအခြေခံဦးတည်ကိုလေ့လာကြည့်လိုက်တဲ့အခါကျတော့ဒီခရိုင်အုပ်ချုပ်ရေးမှူးတိုင်းဒေသကြီးနဲ့ဒီနယ်ခံအုပ်ချုပ်ရေးမှူးဟာဒီနယ်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့အတွင်းရေးမှူးဖြစ်ပြီးတော့အဲ့ဒီမှာသူကဒီတိုင်းဒေသကြီးပြည်နယ်အစိုးရအဖွဲ့ရုံနဲ့ဖြစ်တယ
်ဟုတ်ကဲ့ဟုတ်ကဲ
့သူကဒီဟာကိုကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေမှာကိုကအမှန်တကယ်ပြောမယ်ဆိုရင်တော့ဒီတိုင်းဒေသကြီးပြည်နယ်အစိုးရအဖွဲ့အောက်ကိုထည့်ထားပြီးတာဖြစ်တဲ့အတွက်ကြောင့်မလို့ဒီမြို့နယ်အုပ်ချုပ်ရေးမှူးတွေခရိုင်အုပ်ချုပ်ရေးမှူးတွေကိုလည်းကျွန်တော်တို့ကပြည်ထောင်ဝင်ကြီးဌာနအောက်ကနေပြီးတော့ထုတ်လိုက်ရတယ်ဒါကခရိုင်ဥပဒေအတိုင်းနဲ့
ဟုတ်ကဲ့ဦးရထွေးနည်းနည်းလေးချုပ်ပြပါဦး
တိုင်းဒေသကြီးအစိုးရလက်အောက်ကိုကြောင်းလိုက်လို့ရတယ
်ဟုတ်ကဲ့
တခါရဲတပ်ဖွဲ့ကိုလည်းသူကဒီပြည်ထောင်ဝင်ဌာနအောက်ကနေပြီးတော့ထုတ်လိုက်လို့ရတယ်အဲ့ဒါကလည်းသူ့ဖွဲ့စည်းပုံအခြေခံဥပဒေမှာရဲတပ်ဖွဲ့ကိုတရားဥပဒေပြဋ္ဌာန်းပြီးတော့ဆောင်ရွက်ရမည်လို့ပဲဆိုထားတဲ့အတွက်အဲ့ဒါကိုလည်း
ဟုတ်ကဲ့ဟုတ်ကဲ့
ပြဋ္ဌာန်းပြီးတော့ဖွဲ့ထုတ်လိုက်လို့ရတယ
်ဟုတ်ကဲ့
ဒီလိုနဲ့ကျွန်တော်ကဒီလိုမျိုးအပေါ်မှာပေါ့နော
်ဟုတ်ကဲ့
ထိရောက်တဲ့နော်မြန်မြန်ဆန်ဆန်အပြောင်းလဲတွေကိုကျွန်တော်ရှာကြံပြီးတော့ပေါ့
ဖွဲ့စည်း
ပုံအခြေခံဥပဒေနဲ့လည်းညို့အောင်ကျွန်တော်
လှုပ်လို့ရတာတွေအများကြီးရှိတာပေါ့နော်ဟုတ်ကဲ့ဆလိုင်းပွေကုန်းကိုတင်ပါမယ်ဆလိုင်းပွေကုန်းသဘောထားပြောပါခင်ဗျာ
ပုဂ္ဂိုလ်နိုင်ငံကြီးတမားတွေဖြစ်တဲ့သို့တော့အခုလွတ်တော်ကကျွန်တော်နာမည်တက်ချင်တဲ့ဥစ္စာအင်္ဂလိပ်လိုနေဆိုရင်တော့အာလေပါလီမန့်ဖော်နက်ရှင်နယ်ရီကွန်ဆလီရှင်းလို့နာမည်တက်ချင်တယ်ဘာကြောင့်လဲဆိုတော့ပြည်နယ်ပြည်မြေကြီးလွတ်တော်ဆိုတော့ဒေါ်အောင်ဆန်းစုကြည်နဲ့အဲတမတော်ကကာချုပ်လှုပ်လာတဲ့ကာကိုကြီးရှိချုပ်တော့ခွန်ပြူတဲ့ဥစ္စာတော့ပဲသူတို့ဆွေးနွေးနိုင်ပြီလို့ကျွန်တော်ထင်တယ်ဟော
ဆောက်ဟုတ်ကဲ့ကိုစလိုင်းပွေကို
ဆိုင်တဲ့ဒီဘိတ်ထုတော့အစင်းတော့မရောက်နိုင်သေးဘူးလို့ကျွန်တော်ထင်တယ်ထင်းတိန်နေပဲဒီပုပ်ကူကြီးနှစ်ယောက်ရဲ့အဘောရဲ့သဘောထားတွေကြီးပြီးတော့မှဥပဒေတစ်ခီခီပြူသွားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဆရာ
ဟုတ်ကဲ့ပါခင်ဗျာမေတ္တလမျိုးကဦးစိန်မောင်ကလည်းပဲဒီလွှတ်တော်ကလုပ်ငန်းတာဝန်တွေအပြည့်အဝဆောင်ရွက်သွားနိုင်ကြမယ်လို့အလေးနဲ့ယုံကြည်တဲ့ကြောင်းဆွေးနွေးထားပါတယ်နောက်တော်ရရှင်တူးကလည်းပဲဒီလိုပဲအကောင်းမြင်ဆွေးနွေးထားပါတယ်ခင်ဗျာကျွန်တော်တို့ပင်တိုင်းဆွေးနွေးပေးတဲ့ကိုစောကပီဦးရထွန်းပါဝင်ဆွေးနွေးပေးကြတဲ့သူတွေအားလုံးနားဆင်သူတော်တော်ရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြလေးတာပေါ့ခင်ဗျာ
ကိုကြကြတဲ့စီစဉ်ထုတ်လွှင့်ခဲ့တဲ့စနေညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့နားဆင်ကြရတာဖြစ်ပါတယ်မကြခင်မှာတနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေပြီးဆုံးမှာတော့မယ်ရှင်ကွန်နဘိုင်းစီစဉ်ဆုံးသက်ခင်မှာတရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါဦးမယ်ရှင်
။ရှီရန်နိုင်ငံအလက်ပိုနယ်ထဲမှာအစိုးရရဲ့ပြင်းထန်တဲ့ထိုးစစ်ကြောင့်ဒီတစ်ပတ်ထဲထွက်ပြေးလာကြတဲ့ထောင်ပေါင်းများစွာသောဆီးရီးယားအရတားတွေအတွက်နယ်စပ်ဂိတ်တွေကိုဖွင့်ပေးဖို့ EU ဥရောပသမဂ္ဂတာဝန်ရှိသူတွေကတူရကီအစိုးရကိုတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်တွေအလုံးရင်းနဲ့ဝင်ရောက်လာတာကိုလက်ခံဖြေရှင်းနိုင်တဲ့တိုင်းပြည်တစ်ခုဖြစ်ဖို့ဂရုပြုထားတဲ့အတိုင်းအကောင့်ထဲပေါ်ပေးဖို့အတွက် EU နိုင်ငံခြားမူဝါဒရေးရအကြီးအကဲကစနေနေ့အစည်းအဝေးမှာပြောကြားလိုက်တာပါ။ဥရောပကိုရွှေပြောင်းဒုက္ခတဲ့အစုလိုက်ပြုံးလိုက်ရောက်လာတာနဲ့ဒါဟာဥရောပကိုအစ္စလမ်လွှမ်းမိုးလာစေတယ်လို့ပြောဆိုပြီးဆန္ဒပြကြတယ်။ဂျာမနီကပဂျီတာအစ္စလမ်ဆန့်ကျင်အဖွဲ့ဦးစီးတဲ့လူမှုစုဝေးပွဲတွေကိုစနေနေ့ကဥရောပမြို့ကြီးအတော်များများမှာပြုလုပ်ခဲ့ပါတယ်။ပဂျီတီကိုထောက်ခံသူထောင်ပေါင်းများစွာဟာဂျာမနီ၊ဗြိတိန်၊ချက်ကိုစလိုဗက်ကီးယား၊ပြင်သစ်၊ပိုလန်နိုင်ငံတွေမှာဆန္ဒပြခဲ့ကြတာပါ။ထိုင်ဝမ်ချွန်းရဲ့အနောက်တောင်ဘက်မှာစနေနေ့ကလှုပ်ခတ်သွားတဲ့အပြင်းငလင်းကြောင့်ပျက်စီးနေတဲ့ပျက်စီးပုံတွေကြားအသက်ရှင်ကျန်းသူရှိမရှိထောင်ချီကယ်ဆယ်လုပ်တာတွေစူးစမ်းရှာဖွေနေပါတယ်။စနေအာယုံမတက်ခင်လှုပ်ခတ်ခဲ့တဲ့ငလင်းဟာပြင်းအား6တပ်မှ၄ရှိပြီးလူပေါင်း2သန်းလောက်နေတဲ့တိုင်နမ်မြို့မှာတေဆွမ်းရသူ18ဦးတဲ့မင်းနဲ့ရှိနေပါတယ်။ပါကစ္စတန်နိုင်ငံမှာတက်ကတူတွေမှာအကြမ်းဖက်ထိုက်ခိုက်ခံရတာနဲ့အကြောင်းတွေကိုချင်းချောက်မှုတွေလှုပ်လာတဲ့နောက်ပိုင်းခိုင်ဘာပတ်သွန်ခွဲခိုင်တဲ့ကဒေသတချို့မှာအကြောင်းဆရာတွေဟာတနတ်တွေကင်ဆောင်လာပြီးစာသင်ခန်းနဲ့အထွေကိုယူလာနေကြပါပြီ။ပြီးခဲ့တဲ့လတုန်းကတက်ကတူမှာကျောင်းသားအများစုပါတဲ့လူပေါင်း20ယောက်သေဆုံးတဲ့နောက်ပိုင်းခိုင်တဲ့ကတချို့နေရာတွေမှာတနတ်အယောင်ဝါတွေတက်လာပါတယ်။
နင်းငွေနေမနဲ့ပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မြို့သက်ကြီးညာပေးသွားတာပါဒီမနေ့အစည်းအဝေးထုတ်လုပ်ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုတော့လှိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်အတန်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်မခွန်ညိုပါရှင်
This program has come to you from the Voice of America, Washington.